Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ပြည်ရပေါင်းကကင်ဝေးကြပါစေ2025ခုနှစ်မတ်လ1ရက်စနေနေ့မနက်ခင်း View Radio Season 2ကို American Bureau of Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးတဲ့ဒီ Season ပထမနာရီဝက်ကို5km 25 32နဲ့40တို့ကနေဖမ်းယူနိုင်နေပါတယ်တနာရီစာရုပ်သံ Season တစ်ခုလုံးကိုတော့ Jurus Law ကနေဖမ်းယူကြည့်ရှုနိုင်တယ်လို့ Facebook နဲ့ YouTube တို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးပါတယ်စမခင်ပြုထွေးပါရှင်
သမရထွန်းနဲ့ယူကရိန်းသမရဇလန်စကီတို့ဟာအပြန်အလှန်အော်ဟစ်ကြပြီးဆွေးနွေးမှုရပ်ဆိုင်းသွားပါတယ်။ Israel Hamas တို့အပြစ်ရဒုတိယအဆင့်စတင်ဆွေးနွေးနေကြပါပြီ။ကမ္ဘာပေါ်မှာလူအခွင့်ရေးအခြေအနေအဆိုးဆုံးနိုင်ငံတွေထဲမြန်မာနိုင်ငံပါဝင်နေပါတယ
်။ Trump အစိုးရရဲ့ဝန်ထမ်းအင်အားလျှော့ချရေးအစီအစဉ်ကြောင့် American ဝန်ထမ်းတွေကြားမှာဘယ်လိုရိုက်ခတ်မှုတွေရှိနေပါလဲ။မကြခင်မှာတင်ပြပေးပါမယ်။ဒါပြင်ယူကရိန်းကစိတ်တမ်းရာတင့်တက်ဖွဲ့ဝင်တွေအကြောင်းနောက်မြောက်ရီချဖြန့်လုပ်ငန်းနှိမ်နှင်းရေးအခြေအနေဆက်သွယ်မြေမြန်ချက်ရခိုင်ပြည်နယ်တောင်ပိုင်းတိုက်ပွဲနောက်ဆုံးရအခြေအနေတွေကိုလည်းတင်ပြဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးသုဒ္ဓစုံဝင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာစစ်စင်တွေကိုလည်းနောက်ပိုင်းမှာချုပ်လင်းပေးပါမယ်အခုကတော့ရေစုံနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင်
အမေရိကန်သမ္မတဒေါနယ်ဒ်ထရမ့်နဲ့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီတို့ယူကရိန်းမြေရှားတပ်သူတွေအမေရိကန်တူဖော်နိုင်ငံသဘောတူညီချက်အတွက်သမ္မတအင်ဗျူဆွေးနွေးမှုဟာဒေါသနဲ့အပြန်အလှန်အော်ဟစ်အဆုတ်သက်သွားခဲ့ပါတယ်။သမ္မတထရမ့်ကယူကရိန်းသမ္မတကိုသဘောတူညီမှု UNU မယူရင်ဆက်မပြောဖို့ပြောကြားခဲ့တာပါ။သမ္မတထရမ့်ရဲ့လူမှုကွန်ရက်မှာလည်းယူကရိန်းသမ္မတဟာအမေရိကန်ပါဝင်နေတာအတွက်သူ့အားတက်စရာဖြစ်နေတယ်ဆိုပြီးငြင်းချမ်းရေးကိုလိုချင်တာမဟုတ်ကြောင်းသူဟာအမေရိကန်တွေအလေးထားတဲ့အင်ဗျူဘဲဥပုံရုံးကန်းကိုမလင်းမဆားလုတ်ခဲ့ကြောင်းနဲ့ငင်းချမ်းရေးအတွက်အမှန်တကယ်အသင့်ဖြစ်မှပြန်လာနိုင်ကြောင်းပြောကြားခဲ့ပါတယ်။ဒုသမရဂျီရီဗင်ဆာလည်းဇလန်စကီဟာဒီခီးကိုဝါရဖြန့်ချီရေးအတွက်လာတာဖြစ်ကြောင်းဝေဖန်ပါတယ်။အမေရိကန်နဲ့ယူကရိန်းသတင်းသမားတွေရှေ့မှာမင်းနဲ့40ကြာဆွေးနွေးခဲ့ကြတယ်ဒီဆွေးနွေးပွဲကနေယူကရိန်းသမရကပူးတွဲသတင်းစာရှင်းလင်းပွဲပြုလုပ်မယ်အစီအစဉ်ပယ်ဖြတ်ပြီးအင်မူရောကနေဆော့ဆော့ဆီဆီပြန်ပြီးထွက်ခွာသွားပါတယ်။ယူကရိန်းလိုလားတဲ့တရားမျှတမှုနဲ့ငင်းချမ်းရေးအတွက်လှုပ်ဆောင်တဲ့အမေရိကန်တပ်တော်နဲ့အမေရိကန်ပြည်သူတွေကိုကျေးဇူးတင်ကြောင်းသူ့ရဲ့လူမှုကွန်ရက်မှာလည်းပြောကြားထားတာပါ။အစ္စရေးနဲ့ဟားမတ်စ်အဖွဲ့တို့ကြားအပြစ်ခတ်ရစေးဒုတိယအဆင့်ကိုအီဂျစ်နိုင်ငံကိုင်ရိုမြို့မှာစတင်ဆွေးနွေးနေပြီလို့အီဂျစ်အစိုးရသတင်းနဲ့ပြန်ကြားရေးအဖွဲ့ကသတင်းထုတ်ပြန်ပါတယ်။ဒါဟာအပြစ်ရဲ့သဘောတူညီချက်ပထမအဆင့်အချိန်ဆိတ်သွားပြီးနောက်တစ်နေ့မှာပဲစတင်တာဖြစ်ကြောင်းပြောပါတယ်။အစ္စရေးနဲ့ကာတာနိုင်ငံတွေကကိုယ်စားလှယ်တွေဟာကျယ်သပြီးညနေပိုင်းမှာကိုင်ရိုကိုရောက်လာခဲ့တာဖြစ်ပြီးအပြစ်ရဲ့သဘောတူညီချက်နောက်ဆက်နေအတွက်ပြင်းပြင်းထန်ထန်စတင်ဆွေးနွေးခဲ့တာဖြစ်ကြောင်းအီဂျစ်ကကြေညာချက်ထုတ်ပြန်တာပါ။ကာတာကိုယ်စားလှယ်တွေနဲ့အတူအမေရိကန်နဲ့အီဂျစ်ကိုယ်စားလှယ်တွေပါညှိနှိုင်းဆွေးနွေးပွဲမှာပါပါတယ်။ဂျာဝင်ညှိနှိုင်းပေးတဲ့ကိုယ်စားလှယ်တွေဟာဒေသရင်းတည်ငြိမ်ရေးနဲ့ဒေသခံတွေခံစားနေရမှုတွေပြေလျော့စေဖို့အတွက်စူးစမ်းမှုတစ်စိမ့်တစ်ပိုင်းဖြစ်လဲဂါဇာဒေသကိုလူသားဆန္ဒမှုအကူအညီတိုးပေးနိုင်ရန်နည်းလမ်းတွေဆွေးနွေးခဲ့ကြတာပါ။ဣသရေးကိုဇလေရီဟာဒီအဖြစ်ရဲ့သဘောတူညီချက်ကိုဆက်ထားရှိဖို့ညှိနှိုင်းဖို့ဘုံသဘောတူညီမဲ့အချက်တွေရှိမရှိလေ့လာမှဖြစ်ကြောင်းဆွေးနွေးပွဲမဆခင်မှာဣသရေးနိုင်ငံခြားရေးဝန်ကြီးကဂျေရုဆလင်မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ယောမမျိုးကဆေးရုံမှာနှစ်ပတ်ကြာတက်ရောက်နေတဲ့ပုံရဟန်းမင်းကြီးဖရန်စစ်ဆာတောက်ကြံနေကလည်းအချိန်နည်းနည်းပြန်ပြီးဆိုးလာတာပါ။သတိကောင်းကောင်းလဲနေပြီဖြစ်ပေမဲ့တောက်ကြံနေသည့်ပြန်မစင်းသေးပဲဆေးရုံမှာပဲဆက်ရှိနေပါတယ်။အသက်88နှစ်ရှိပြီဖြစ်တဲ့ပုံဟန်းမင်းကြီးဟာအသက်ရှူလမ်းကြောင်းဆရာယောဂါခံစားနေရချိန်မှာအော့အန်ခဲ့တာကြောင့်ရုပ်တရက်အသက်ရှူကျက်သွားတာဖြစ်ပြီးအသက်ရှူစေအကူအညီပေးခဲ့ရတယ်လို့ဗက်တီကန်ကျောင်းတော်ကသတင်းထုတ်ပြန်ပါတယ်။ပုံဟန်းမင်းကြီးဟာဝေဒနာခံစားနေရချိန်မှာလည်းသတိရှိနေတာဖြစ်ပြီးသတိကောင်းကောင်းနဲ့ဆေးကုသမှုခံခဲ့တယ်လို့လည်းပြောပါတယ်။ပုံဟန်းမင်းကြီးရဲ့ကျန်းမာရေးခြေနေတိုးတက်လာတယ်ဆိုတဲ့သတင်းနဲ့၃ရက်ကြာထွက်လာနေပေမဲ့တောက်ကြနေမှာတော့ဗက်တီကန်ကအခုလိုသတင်းထုတ်ပြန်တာဖြစ်ပါတယ်။ဒါပြင် Easter Sunday ပွဲတော်အကျိုးကျင်းပဖို့စီစဉ်ထားတဲ့လာမယ့်သတင်းပတ်ဗိုလ်တပူးနဲ့ Ash Wood ပြုဆူတောင်းပွဲကိုလည်းဥဆောင်တက်ရမှာမဟုတ်ကြောင်း Vatican အကြီးအကဲအရာရှိတူကပဲဥဆောင်ပြုလုပ်မယ်လို့လည်းသတင်းထုတ်ပြန်ပါတယ်။ Celebrity တွေကတော့ပုံရံမင်းကြီးကျမရဲ့ Chenier စိတ်မချရဒေချောင်းဆရာဝန်တွေကပြောပါတယ်။ပုံရံမင်းကြီး Francis အဆုံးနှစ်ဖက်လုံးမှာအဆုံးအောင်ယောဂခံစားနေရတဲ့ February 14ရက်နေ့ကလေးကဆေးရုံတက်နေရတာဖြစ်ပါတယ်။
View American တာမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နိုင်ကနေ6နိုင်ခွဲထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညနဲ့လ ိုက်တိုမီတာ40 kHz 0533ညာတို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။မနေ့9ရက်နေ့အထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ digital line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ
်။ VOA American တိုင်းကစနေမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ကမ္ဘာတစ်လောလူခွင့်ရဲ့အခြေအနေအဆိုးဝါးဆုံးဖြစ်နေတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံပါဝင်နေတယ်လို့ကုလသမဂ္ဂလူခွင့်ရေးဆရာမဟာမင်းကြီးဝေါ်လ်ဒါထက်ကFebruary 28ရက်တောက်ကြံနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာတိုက်ပွဲတွေဟာမပြတ်ဖြစ်ပွားနေတာဖြစ်ပြီးအိုးအိမ်ပြောင်းရွှေ့ရတာတွေအပြင်နိုင်ငံစီးပွားရေးပါပြိုကွဲပျက်စီးနေတာကြောင့်ဆိုးရတဲ့အခြေအနေတွေကိုဖြစ်ပေါ်နေစေပြီးဒါကိုပြည်သူတွေကဆိုးဆိုးဝါးဝါပေးဆက်နေရတယ်လို့ပြောပါတယ်။စစ်တပ်အာဏာသိမ်းတဲ့2022ခုနှစ်ကနေစကြည့်မယ်ဆိုရင်2024ခုနှစ်ဟာအကြမ်းဖက်မှုကြောင့်တေဆွန်းရသူအများဆုံးဖြစ်နေတာတွေ့ရပြီးတေဆွန်ရသူက2000နီးပါးလောက်ရှိတယ်လို့ဖော်ပြထားပါတယ်။ဒီနှစ်အတွက်တော့လူပေါင်း15တန်းလောက်စားနပ်ရိက္ခာရှားပါမှုနဲ့ရင်ဆိုင်ရဖို့ရှိတယ်လို့လူပေါင်း2တန်းလောက်ကအငတ်ဘေးအန္တရာယ်ရှိနေတယ်လို့လည်းဖော်ပြထားပါတယ်။လူသားစားနပ်မှုပြဿနာကလည်းအတော့ကိုဆိုးဝါးနေကြောင်းနဲ့အိုးအိမ်ပြောင်းရွှေ့ရသူက3တန်းခွဲရှိတယ်လို့လူသားစားနပ်မှုအကူအညီလိုအပ်နေသူကတန်း20လောက်ရှိနေတဲ့အပြင်စိုက်ပျိုးရေးကိုကောင်းကောင်းမလုပ်နိုင်ကြတာကြောင့်အငတ်ပြဿနာနဲ့ပါရင်ဆိုင်ရဖို့ရှိတယ်လို့လည်းသတိပေးထားပါတယ်မြန်မာစစ်တပ်ကအရက်သားတွေကိုပါမချမ်းအကြမ်းဖက်ပြစ်ခတ်တိုက်ခိုက်တာတွေကိုလုပ်နေတဲ့အတွက်ဒါကိုရှုံချကြောင်း EU ဥရောပသမဂ္ဂကတောက်ကြံနေမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့ကုလသမဂ္ဂလူခွင့်ကောင်စီရဲ့58ကြိမ်မြောက်ဆွေးနွေးပွဲအတွင်းမြန်မာစစ်တပ်ရဲ့လူခွင့်ချိုးဖောက်မှုတွေကိုထပ်ပြီးတော့ရှုတ်ချလိုက်တာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာကျမ်းမာကွဲပြားမှုပေါ်မှာအခြေခံတဲ့အကြမ်းဖက်မှုတွေအပါအဝင်မတရားကျင့်မှုတွေလူခွင့်ချိုးဖောက်မှုတွေအတွေ့ကျူးလွန်သူတွေကိုထိုက်တဲ့နဲ့အပြစ်ဒဏ်ကျခံစေဖို့လှုံ့ဆော်ရမှာဖြစ်ပြီးတချို့ပြစ်မှုတွေဟာစစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေမြောက်နိုင်ကြောင်းနဲ့ဒီကိစ္စအတွက်မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်တရား IIMM ကအဓိကကဏ္ဍကနေလှုံ့ဆော်နေတယ်လို့လည်းဖော်ပြထားပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ထားတဲ့2669ကိုအပြည့်အဝအကောင့်ထဲပို့ဖို့လဲ EU ကတိုက်တွန်းလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာငြင်းချမ်းတဲ့ပြန်လည်ပေါင်းစည်းမှုလိုအပ်နေတာဖြစ်ပြီးနိုင်ငံတွင်အကြမ်းဖက်မှုတွေကိုရပ်ဆိုင်းဖို့နဲ့မြန်မာနိုင်ငံမှာအားလုံးပါဝင်ပြီးပွင့်လင်းခိုင်မာတဲ့ဒီမိုကရေစီလမ်းကြောင်းပေါ်ဆောင်ဖို့လဲတောင်းဆိုထားပါတယ်။တနင်္သာရီတိုင်းထဲမှာစစ်ကောင်စီတပ်ဖွဲ့တွေရဲ့လေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေနဲ့နှစ်ဖက်တိုက်ပွဲတွေကြောင့်February လအတွင်းမှာပဲဒေသခံ1000ကျော်အိုးအိမ်ဆွန့်ခွာထွက်ပြေးနေရတယ်လို့ရှင်ပေးဒုက္ခသည်တွေကိုအကူအညီပေးနေသူတွေက VOA ကိုပြောပါတယ်။ဒီအပိုင်းလေကြောင်းတိုက်ခိုက်မှုတွေကြောင့်ကျေးရွာပေါင်း10ရွာကဒေသခံ1000ကျော်လောက်ထွက်ပြေးနေရတာဖြစ်ပြီးဒီရှင်ပေးရှောင်းတွေရဲ့ကျန်းမာရေးပြဿနာတွေလည်းရှိနေတယ်လို့ຫນွေဦးမြတ်တာရှင်ပေးရှောင်းကုညီပံ့ပိုးရေးအဖွဲ့တာဝန်ရှိသူတို့က VOA ကိုပြောပါတယ်။အရေးပြားယောဂဝမ်းပြဝမ်းလျှောနဲ့အသက်ရှူလမ်းကြောင်းဆရာယောဂါတွေအဓိကဖြစ်ပွားနေတာပါလက်ရှိမှာစစ်ပေးဒုက္ခတွေအတွက်အမိုးကအစားအသောက်နဲ့အဝတ်ထည်တွေပါလိုအပ်နေတယ်လို့လည်းအကူအညီပေးနေသူတွေကပြောပါတယ်တနင်္သာရီတိုင်းမှာအာရှလမ်းမကြီးကိုထိန်းချုပ်နိုင်ဖို့အတွက်စစ်ကောင်စီကပြီးခဲ့တဲ့နှစ်ဒီဇင်ဘာလတည်းကစပြီးအင်အားအများအပြားနဲ့ထိုးစစ်ဆင်နေတယ်လို့လေကြောင်းတိုက်ခိုက်မှုတွေလည်းအများအပြားလှုပ်ဆောင်နေတာပါပြီးခဲ့တဲ့ရက်ပိုင်းအတွင်းထုံမခါကျေးရွာနဲ့ညောင်မင်ခွင်းကျေးရွာတွေမှာစစ်ကောင်စီလေကြောင်းတိုက်ခိုက်မှုကြောင့်အိမ်အလုံးပေါင်း40လောက်မိလောင်ပျက်စီးသွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တနင်္သာရီတိုင်းမှာနေရွှန့်ခွာထွက်ပြေးရသူက9200ကျော်ရှိနေပြီဖြစ်ပါတယ
်။မက်စလာတရဲ့စနေမနက်ခင်းနောက်ဆုံးရသတင်းတွေကိုဒေါက်ကင်မျိုးသက်ပြောပြခဲ့တာပါရှင်။အခုဆက်ပြီးတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေမထုတ်လွှင့်ခင်မှာအမေရိကန်သတင်းနဲ့ဆက်ပါမယ်ရှင်။ဖေဖော်ဝါရီ26ရက်နေ့ကကျင်းပတဲ့သမ္မတဒေါ်နယ်ထရမ့်အစိုးရရဲ့ပထမအကြိမ်ဝန်ကြီးများအဖွဲ့အစည်းအဝေးမှာအမေရိကန်အစိုးရဝန်ထမ်းအင်အားလျှော့ချတဲ့ကိစ္စကိုကောက်ွယ်ပြောဆိုသွားပါရယ်။အစိုးရဝန်ထမ်းအင်အားလျှော့ချတဲ့အစီအစဉ်ကြောင့်အလုတ်ကထုတ်ပယ်ခဲ့ရတဲ့ဝန်ထမ်းတွေအပေါ်မှာဘယ်လိုအကျိုးသက်ရောက်မှုတွေရှိပါလဲ။ VOA သတင်းတောက် Veronica Fedris Iglesias သတင်းပေးပို့ထားတာကိုတော့မမျှသိအောင်ပြောပြပါမယ်ရှင်။
သမ္မတဒေါ်နယ်ထရမ့်ကသူ့အစိုးရအဖွဲ့ရဲ့အစိုးရအသုံးစီဖြတ်တောက်မှုလှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးတော့ဒါဟာမင်းဆန္ဒရှင်တွေရဲ့သဘောထားအတိုင်းလှုပ်ဆောင်တာဖြစ်တယ်လို့ပထမကြိမ်ဝန်ကြီးများအဖွဲ့အစည်းအဝေးမှာပြောဆိုပါ
တယ်
အခွန်ကိစ္စအပါအဝင်ဘတ်ဂျက်တွေဟန်ချက်ညီအောင်ထိန်းချုပ်နဲ့နောက်ဒီနေဆက်ရေးရာကိစ္စတွေအပါအဝင်တခြားကိစ္စတော်တော်များများကိုအခြေခံပြီးမဲဆန္ဒရှင်တွေကျွန်တော်ကိုရွေးချယ်ခဲ့တာပါနိုင်ငံကိုပုံမှန်ပြန်ဖြစ်အောင်လှုပ်ဆောင်မှုကအရေးကြီးတဲ့ကဏ္ဍကနေပါဝင်ပါတယ
်အစိုးရဌာနတွေအတွင်းအကျင့်ပြချစားမှုတွေကိုရှင်းချဖို့အတွက်နီးပညာဘီလီယံနာတထေးအီလွန်မတ်ဆီလှုပ်ဆောင်မှုတွေကိုလည်းသူကချီးကျူးခဲ့ပါတယ်2026ခုနှစ်ဘန်နာနှစ်မှာTorch အနေနဲ့အစိုးရအသုံးစီ1 trillion ရှော့ချနိုင်မှုအတွက်အနည်းငယ်လှုပ်ဆောင်သွားဖို့လိုတယ်လို့ပြောပါတယ်
။ဒီပုံစံနဲ့ဆိုဒီကနေ့ကနေစက်တင်ဘာလအကုန်အထိတရက်ကိုဒေါ်လာ4 billion လောက်ရှော့ချဖို့လိုပါတယ်။ကျွန်တော်တို့အမားတွေလုံနိုင်သလိုအရာရာပြီးပြည့်စုံမှာတော့မဟုတ်ပါဘူး။ဒါပေမဲ့အမားလုံးမိအောင်အမြန်ဆုံးပြင်ဆင်ပါတယ
်အစိုးရအေဂျင်စီတွေကိုပိတ်ပစ်တာနဲ့အစိုးရဝန်ထမ်းအင်အား2.4သန်းလောက်ထိရှော့ချမဲ့အစီအစဉ်ကိုတမက်ကအဖွဲ့ရည်နဲ့ဒီမိုကရက်တွေကတော့လက်မခံဆန့်ကျင်ပါတယ
် Don't use a blowtorch you don't
ကောင်းတာရောအချင်းပြတ်တာတွေရောရောပြီးပစိမ်းနဲ့ခုတ်တယ်လို့ခုတ်လို့မရပါဘူးပါနတ်တဲ့စီဝါရေးသမားတွေကဒီလိုလုံးမှာမဟုတ်ပါဘူးသူတို့အခုလုံးနေတာကဒေါသထွက်เสียပါလူတွေကိုထိခိုက်နစ်နာစီပါတယ်
ဒီမိုကရက်ကိုယ်စားလှယ်ရောကနာစီစဉ်နဲ့ Zoom Webcast မှာမကြသေးခင်ကအလုပ်ဖြုတ်ခန့်ထိခဲ့တဲ့ဝန်ထမ်းတွေကသူတို့အကြောင်းတွေကိုပြောပြကြပါတယ်ထရမ့်ကိုနှစ်ကြိမ်လုံးမဲပေးခဲ့တဲ့ရှင်နေတူကတော့စိုက်ပျိုးရေးဌာနကနေအလို့ထုတ်ပယ်ခံခဲ့ရတာပ
ါ My role was making sure programs were operated legally
ကျွန်တော်တာဝန်ကအစီအစဉ်တွေလည်ပတ်ရေးလှုပ်ဆောင်ပေးရပါတယ်ဒါကအကျင့်ပြချစားမှုတို့ဝန်ထမ်းလျှော့ချရေးနဲ့တိုက်ရိုက်သက်ဆိုင်သလားတော့မသိပါဘူးကျွန်တော်မှမိသားစုရှိပါတယ်တမီးလေးကနှစ်နှစ်တမီးပါလာမယ့်ဧပြီမှာမိမကသားတစ်ယောက်ထပ်မွေးမှာပါသူတို့အတွက်ကျွန်တော်အလို့ကကျမရဲ့အာမခံယူထားတာပါ
စေတုတည်တနာလုပ်ငန်းတွေမှာအစိုးရအသုံးစီဖြတ်တောက်လိုက်တဲ့အတွက်မကြသေးခင်ရက်တွေကပဲတုတည်တနာပညာရှင်တွေလမ်းဒီပေါ်ထွက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဒေါ့ချ်ရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးတော့တုံသက်လေ့လာသူတွေကတော့အခုလိုဝေဖန်ပါ
တယ်။
အခုလိုလုပ်နေတာတွေကအရေးတော်မှာတော့အလုတ်ဖြစ်နိုင်ပေမဲ့ရေရှည်အစိုးရဆွမ်းဆောင်မှုတွေမှာအန္တရာယ်ရှိလာနိုင်ပ
ါတယ်
အခုလုပ်ရတွေဟာသမ္မတထရမ့်ကိုနိုင်ငံရေးအရာထိခိုက်မှုမရှိသေးဘူးလို့တုံ့သက်သူတွေလည်းရှိပါတယ်။အစိုးရအသုံးစီဖြတ်တောက်ဖို့ဂျိုးပန်းနဲ့သမ္မတထရမ့်အစိုးရရဲ့လူရဲ့အကျိုးသက်ရောက်မှုရှိမရှိရင်းရှိမှအမေရိကန်ပြည်သူတွေဘယ်လိုတုံ့ပြန်မလဲဆိုတာဟာမေးခွန်းထုတ်စရာဖြစ်တယ်လို့တုံ့သက်သူတွေကတော့ရှုမြင်ကြပါတယ်ရှင်။
အမြသစင်အောင်ပြပြခဲ့တာပါ။အခုကတော့စိတ်တန်ရာတင့်တဲ့ Ukraine စစ်သားတွေအကြောင်းကိုသတင်းဆောင်မှပြပြပါဦးမယ်။သုံးနှစ်ကျော်လာပြီဖြစ်တဲ့စစ်ပွဲကြောင့် Ukraine နိုင်ငံမှာစိတ်ကျန်းမာရေးပြဿနာတွေနဲ့ရင်ဆိုင်နေရပြီးစစ်ရုံတွေမှာဒီစိတ်သက်သာတာစစ်ရုံပူပန်မှုများတာ PTSD လို့ခေါ်တဲ့ပြင်းထန်စိတ်ပစ္စည်းမှုတန်းသင့်တဲ့လူနာတွေဝေဒနာတွေကိုခံစားနေရတဲ့စစ်သားတွေနဲ့ပြည်လာပါတယ်။မမြင်ရတဲ့စိတ်ဒဏ်ရာတွေဟာဆယ်စုနှစ်တွေနဲ့ချီရှိနေနိုင်တယ်လူဆရာဝန်တွေကပြောပါတယ်။ရန်ပိုချက်သတင်းပေးပို့ထားတာကိုတော့ကိုငင်းငင်းပြောပြပါမယ်ရှင်။
ယူကရိန်းစစ်ပွဲမှာရှေ့တန်းရောက်ဖူးတဲ့တခြားစစ်သားတွေလိုပဲဗီတာဟာသူ့ရဲ့မိသားစုနာမည်ကိုမပြောပါဘူး။သူဟာပြီးခဲ့တဲ့နှစ်ခရဲကတိုက်ပွဲတွေရှိရာမတော်ရတော့ပေမဲ့လည်းကရုတ်ချင်းတွေ၊ဘုံတွေ၊ဒရုန်းတွေနဲ့တိုက်နေတာထက်ပိုပြီးကြောက်စရာကောင်းတဲ့တိုက်ပွဲမျိုးကိုရင်ဆိုင်နေရတယ်လို့ဗီတာကပြောပါတယ်။သူ့ရဲ့စိတ်ထဲမှာတိုက်နေရတာပါ
။ဆဲ၊ otia menulo roku pamyatayu, chto ya bul doma. Krutko ta коротко відпустку мен делав щорічно
မနေ့ကကျွန်တော်ခွင့်ရလို့အိမ်ပြန်ခဲ့ပါတယ်ပထမအပတ်ကတော့အဆင်ပြေပါတယ်ဒုတိယအပတ်မှာတော့ကျွန်တော်ဇနီးကတခုခုမားနေတာကိုသတိထားမိခဲ့ပါတယ်ကျွန်တော်ကအိတ်နေရင်ဆက်တနတ်ဒီလက်ပြဘုံလောင်ချာတွေလိုက်ရှာနေတယ်လို့ကျွန်တော်ဇနီးကပြောပါတယ်ကျွန်တော်ဆက်လက်ရှင်သန်ရမယ်လို့သူကပြောပါတယ်သူပြောတာမှန်ပါတယ်ဒါပေမဲ့လည်းကျွန်တော်မထင်ထားတဲ့ခြေလှမ်းတွေကိုလှုပ်သွားနိုင်တယ်ဆိုတာလည်းကျွန်တော်သိထားပါတယ်အဲ့ဒါကသိခဲ့ခဲ့ပါတယ
်можу не передбачити його
ဒီလိုဖြစ်နေတာဗီတာတယောက်ထဲတော့မဟုတ်ပါဘူး၃နှစ်ကျော်ကြာတိုက်ခိုက်ပြီးတဲ့နောက်ယူကရိန်းစစ်သားထောင်ပေါင်းများစွာဟာစိတ်ပင်ပန်းတဲ့ဒဏ်ကိုခံနေရပါပြီလဗီကမှာရှိတဲ့ဒီဆေးရုံလိုဆေးရုံတွေမှာမမြင်ရတဲ့ဒဏ်ရာတွေခံစားနေရတဲ့စစ်သားတွေပြည့်ရှံနေပါတယ်ဆေးရောဂါကုဆရာဝန်ဒေါက်တာအိုလီဘရက်စကုက
almost 80 or 90% of them
စစ်ပွဲဖိအားကြောင့် 80-90 ရာခိုင်နှုန်းလောက်ကစိတ်သက်ကြတဲ့ဒဏ်ကိုခံရပါတယ်။ဒါဟာစိတ်ပူပန်မှု၊စိတ်ဖိစီးမှု၊ PTSD နဲ့တခြားဖိအားတွေပေါင်းပြီးတော့ဖြစ်တဲ့ရောဂါပါ။
ဒေါက်တာအိုလီဘရက်စကူကယူကရိန်းအကြီးဆုံးဆေးရုံတစ်ခုရဲ့စိတ်ကျန်းမာရေးဌာနကအကြီးအကဲပါဒီစစ်ပွဲမှာယူကရိန်းစစ်သားတွေဘလောက်ပျောက်ဆုံးသွားပြီလဲဘလောက်ခြေပြက်လက်ပြက်ဖြစ်သွားပြီလဲဆိုတာဘယ်သူမှမသိကြပါဘူးဒီလိုအရေးအတွက်များလွန်းတဲ့အတွက်ယူကရိန်းမှာစိတ်ကျန်းမာရေးစစ်ဆေးမှုတွေနဲ့ကုထုံးတွေပြောင်းလဲသွားဖို့ရှိတယ်လို့ဘရက်စကူကပြောပါတယ်
And I think as a result of this war
ဒီစစ်ပွဲကြောင့်ပဲကျွန်တော်တို့အနေနဲ့စိတ်ဖိစီးမှုနဲ့ပတ်သက်တဲ့ရောဂါတွေကိုစမ်းသပ်ကုသနိုင်မဲ့နည်းလမ်းအသစ်တွေရှိလာမှာပါ
တချို့စစ်သားတွေရုန်းကန်နေရတဲ့အချိန်တချို့တွေကတော့သူတို့နေရာတွေမှာအစားထိုးဖို့လုပ်နေပါတယ်။လဗီမှာရှိတဲ့အမျိုးသားကြီးတက်ကြောင်းမှာယူကရိန်းတပ်သားတွေဟာအရာရှိဖြစ်ဖို့လေ့ကျင့်နေကြတာပါ။ရှေ့တန်းဟာခက်ခဲကြမ်းတမ်းတယ်လို့သူတို့သိကြပေမဲ့လည်းသူတို့ကိုပဲရာကမှမတားနိုင်ပါဘူး။အသက်22နှစ်အရွယ်ဆာဂေးကသူ့အနေနဲ့အဆင်သင့်ပဲလို့ပြောပါတယ
်။ဇလီ як такого страху ты понимаешь?
ဒီကြောင်းကိုတက်တာနဲ့ဘာအတွက်တက်တာလဲဆိုတာသိပြီးသားပါ။ကျွန်တော်ကအစင်သက်မှာပဲကျွန်တော်အတွေ့အကြုံမရှိတာကိုပဲစိုးရိမ်ပြီးအဲ့ကိုရောက်တာနဲ့တင်ပေးမယ်လို့လည်းပြောလင့်ပါတယ
်ဒီကြောင်းမှာစာကေးလိုတပ်သားတွေအနေနဲ့တန်ကားမောင်းတာဒရုန်းမောင်းတာနဲ့ဘုံပြေလောက်ချပြင်းနီးတွေကိုတင်ယူနေပါတယ်ဒါပေမဲ့လည်းဒီနေရာမှာဂရုတ်ချင်းတွေကဘဝတွေအကြောင်းမဆွေးနွေးပေမဲ့ဒီနေရာနဲ့ကီလိုမီတာအနည်းငယ်ပဲဝေးတဲ့ဆေးရုံမှာတော့ဒီအကြောင်းကိုပဲဆွေးနွေးနေတာပါ
zvit totto sto stan stresso stan usho
simata hu de tu re a ne ne na le bo ma phit nai ba u ma ei ya de a kha a long go myo lin tan tat ni ya de a kha ai me the ma ba sit tai ni ya de a kha ayon jo snit de phyet si khan la ya de a kha na jin mu ga ma khan nai aw ma be khmyar a ne ne ba lou ya man taw ti ma ma hou ba u tait ko khet khe ba de
nervous system aro
ဗီတာနဲ့တခြားသူတွေကတော့ဒီခံစားချက်ကိုနားလည်ပါတယ်အခုအချိန်မှာသူတို့ရဲ့အတွေ့အကြုံတွေကိုပို့ပြီးပြောလာကြပြီးသင်ခန်းစာတွေတချို့ကိုလည်းခြံထားနိုင်မှုမျှော်လင့်ပါတယ်အဲ့ဒီအတွေ့အကြုံတွေဟာသူတို့လိုပဲကြုံလာရမယ့်သူတွေအတွက်အထောက်အကူဖြစ်မယ်လို့လည်းမျှော်လင့်နေပါတယ်ခင်ဗျာ
ကိုညင်းညမ်းပါရှင်နိုင်ငံတကာသတင်းတွေပြောပြခဲ့ပြီးတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းတွေကိုအလှည့်ပေးပါအောင်မယ်မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုအခြေအနေတွေကိုအမေရိကန်အစိုးရတက်ကဘယ်လိုတုံ့ပြန်ကင်သွဲလာမလဲဆိုတာအခုချိန်မှာခံမှန်းရခက်သေးပေမဲ့လို့လက်တလောချင်းပါခဲ့တဲ့ဘာသာရေးလူလက်ခွင့်ချာနာပွဲမှာတော့အာရဖွယ်စိတ်ဝင်စားခန်းစားဒါတွေကိုတွေ့ခဲ့ရတယ်ဆိုပြီးတော့ဒီအမေရိကန်ပြည်ထောင်စုနိုင်ငံတကာဘာသာရေးလူလက်ခွင့်ဆိုင်ရာကော်မရှင် USCIRF ချာနာပွဲမှာတက်ရောက်ထွက်ဆိုခဲ့သူတို့က VOA ကိုပြောပါတယ်ဆက်သွယ်မြင့်မြတ်ထားတဲ့ကိုငင်းချန်အေးကစူးစီးတင်ပြပါမယ်ရှင
်အမေရိကန်ပြည်ထောင်စုနိုင်ငံတကာဘာသာရေးလူလက်ခွင့်ကော်မရှင်ကအစိုးရဖွဲ့အကြီးအကဲသမ္မတအပြင်အထက်အောင်လွှတ်တော်နှစ်ရက်လုံးကပါတီကြီးနှစ်ခုလုံးရဲ့ဥဆောင်မှုနဲ့နိုင်ငံတကာကဘာသာရေးလွတ်လပ်ခွင့်နဲ့ချိုးဖောက်မှုအခြေအနေတွေကိုမှတ်တမ်းတင်သုံးသပ်ပြီးတော့သမ္မတနိုင်ငံသားရေးဝန်ကြီးနဲ့လွှတ်တော်ကိုမူဝါဒဆိုင်ရာအကြံပြုချက်တွေနှစ်စင်ပေးပို့ရတာပါပြီးခဲ့တဲ့ February 29ရက်ကလုပ်ခဲ့တဲ့ online ကြားနာပွဲမှာတော့မြန်မာနိုင်ငံကဘာသာရေးဖိနှိပ်မှုတွေနဲ့အရေးယူတုံ့ပြန်တဲ့ရှေ့ခြေလှမ်းမူဝါဒတွေအကြောင်းဆွေးနွေးခဲ့ကြတာမှာလူမျိုးစုနဲ့ဘာသာရေးလူနည်းစုအတိုင်းဝိုင်းအပြင်နိုင်ငံတကာကသုတေသီကြမ်းကျင်သူတွေလည်းတက်ရောက်ထွက်ဆိုခဲ့ကြပါတယ်။အဲ့ဒီကြားနာပွဲကိုသုတေသီအကြံပေးတဦးအနေနဲ့ထွက်ဆိုခဲ့တဲ့ကြီးမားချေပြက်တဲ့ရက်ဆက်ကြမ်းကျင်မှုများတားဆီးကာကွယ်ရေးအဖွဲ့ PAEMA ရဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာအကြံပေး Jessica Onne ကဆွေးနွေးပွဲအကြောင်းကိုအခုလိုရှင်းပြပါတယ
်။ I was honored to be on a panel where the other members were members of the
မြန်မာနိုင်ငံကမတူညီတဲ့လူနည်းစုအုပ်စုတွေကထိခိုက်နစ်နာနေရတဲ့လူမှုအဖွဲ့ဝင်တွေနဲ့အတူဒီဆွေးနွေးပွဲမှာပါဝင်ခွင့်ရတာဂုဏ်ယူပါတယ်။သူတို့ကလူမှုအများပေါ်လက်တလောတက်ရောက်ထိခိုက်နေတာတွေကိုကျွန်မထက်အများကြီးပိုကောင်းအောင်ပြောဆိုနိုင်ကြပါတယ်။သူတို့ကစစ်ကောင်စီတပ်ဖွဲ့တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေလက်နက်ကိုင်အဖွဲ့တချို့ရဲ့လုပ်ရက်တွေကိုအသေးစိတ်တင်ပြခဲ့တာကိုတွေ့ရပါတယ်။လူခွင့်ရေးကာကွယ်ဆောင်ရှောက်မှုနဲ့နိုင်ငံတကာရဲ့ထောက်ပံ့မှုလိုအပ်နေကြောင်းသူတို့ကပြောခဲ့ပါတယ်။ဒါပေမဲ့မြန်မာနိုင်ငံကလူခွင့်ရေးအခြေအနေနဲ့ရက်ဆက်မှုတွေအတွက်အမေရိကန်ကဘယ်လိုပုံစံနဲ့ဥဆောင်ဥရွက်လုပ်ပြီးတော့တက်ကြွတဲ့နိုင်ငံသားရဲ့မူဝါဒတုံ့ပြန်မှုကဘယ်လိုဖြစ်လာမလဲဆိုတာတကယ်ကိုခံမှန်းအခက်နေပါသေးတယ်
။ Human rights atrocities in Myanmar.
ဆွေးနွေးပွဲအတွင်းမှာကချင်တိုင်းဒေသဘာသာရေးခေါင်းဆောင်တူကလည်းဘာသာရေးဖိနှိပ်မှုအဆုံးသတ်ရေးနဲ့ရရှိခံတဲ့ညီညွတ်ရေးအတွက်အဖြေရှာဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရကိုတိုက်တွန်းခဲ့ပါတယ်။ဒါ့အပြင်ချင်းလူခွင့်ရေးအဖွဲ့ကလည်းဘာသာရေးလွတ်လပ်ခွင့်နဲ့လူအခွင့်အရေးအတွက်တိုက်ပွဲဝေယာမှာမြန်မာနိုင်ငံကလူနည်းစုတွေနဲ့အတူရက်တီပေးဖို့အမေရိကန်အစိုးရကိုတောင်းဆိုခဲ့ပါတယ်။စစ်ပွဲတွေပြင်းထန်နေတဲ့ရခိုင်ကမတူကွဲပြားတဲ့လူမျိုးစုတွေရဲ့အကြောင်းကိုတော့သူအဓိကထားတင်ပြခဲ့တယ်လို့ Jessica ကပြောပါတယ်
။ Sure, I was speaking about The current humanitarian
situation. Bangladesh
Jessica ga suware.
Yeah, I wasn't sure what to expect, but in fact there was a very supportive atmosphere.
Di bwa ya ni ba go myo lin nai me so ra asa ga ma tei ja ke ba bu. Da ba mai de ke de ma ro jma go a pe thauk khan mu shi de akhin chin tuk ko jma myin ngai ya ba de. Jma na le de law taw American naingan da ga ba da yi lut lak khwin commission ga lut taw ye lut pai kwin le shi ni ro American naingan ja yi thana ne po bi che pye ne American naingan ja yi mu wa ra ga ni tei ja pwe ni bi aka kwe pe tha de lo tin ma de. So ro jma ga a ku nyi phyat taw mu ri ye tet yaw mu ri ko tin pya ke de. ဘလို့ရှစ်ဆက်ဖြစ်မလဲဆိုတာကတော့မသိကြပါဘူးဒါပေမဲ့ဆွေးနွေးပွဲဥဆောင်သူကကျမကိုအသေးစိတ်မေးခွန်းတွေထပ်မေးပြီးရှင်းပြဖို့တောင်းဆိုတာတောင်ကြုံခဲ့ရလို့ဒါဟာအမတန်အားတက်စရာပ
ါ
လက်ရှိမှာအမေရိကန်သမ္မတထရန့်ရဲ့အစိုးရအဖွဲ့ကနိုင်ငံတကာကူညီပေးရေးကဏ္ဍမှာပြန်လည်သုံးသပ်နေလို့ကူညီရေးလုပ်ငန်းတွေရပ်တန့်နေခြင်းဖြစ်ပါတယ်မြန်မာနိုင်ငံမှာနှစ်မြောက်စွာနေထိုင်ခဲ့ပြီးဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာလည်းသုတေသနတွေပြုလုပ်ခဲ့တဲ့ဂျက်စီကာကတော့အကူအညီပေးလုပ်ငန်းစဉ်ထိရောက်ဖို့ပြုတ်ပြင်ပြောင်းလဲရေးလောက်ရမှာမှန်ပေမဲ့တစ်ဖက်မှာလည်းငโกတဲကထိကြိုက်လွဲနေတဲ့လူအများပြားဟာဘူဝါရအပြောင်းလဲနဲ့သုံးသက်ဆဲကာလမှာအမှန်တကယ်ထိကြိုက်နေတယ်လို့ထောက်ပြပါတယ်နိုင်ငံတကာအနေနဲ့မြန်မာနိုင်ငံကလူမျိုးစုအဖွဲ့တွေနဲ့ဆက်ဆံရေးထူထောင်နိုင်ရင်အကူအညီလမ်းကြောင်းတွေပွင့်သွားပြီးလူမျိုးရေးဘာသာရေးတင်းပါမှုတွေလည်းလျော့နေကာနယ်မြေဒေသတည်ငြိမ်အေးချမ်းမှုကိုဥတီစေမယ်လို့Jessica ကထောက်ပြပါတယ
်
အခုဆိုရင်အုပ်ချုပ်သူအစ်တတွေကသူတို့ရဲ့ထိန်းချုပ်မှုကိုခိုင်မအောင်လုပ်ပြီးအုပ်ချုပ်ဖို့စတင်ကြိုးစားနေကြပါတယ်ဥမာအနေနဲ့ဘင်္ဂလားဒေ့ရှ်ကလူသားချင်းစာနာမှုလမ်းကြောင်းတစ်ခုဖွင့်လှစ်နိုင်ရင်အရန်အထောက်အကူပြုမှာပါဒါပေမဲ့ဒီအတွက်နိုင်ငံတကာကထောက်ပံ့မှုဒါမှမဟုတ်တောင်းအားပေးမှုတော့ကောင်းကောင်းမတွေ့ရသေးပါဘူ
းစစ်ကောင်စီကတော့ဘာသာရေးနဲ့လူမျိုးရေးပြတ်မှတ်ထားတက်ခိုက်တာနဲ့ဖိနှိပ်တာတွေမရှိဘူးလို့အမြဲတစေညှင်းဆိုလေးရှိပြီးတော့ American ပြည်တော်စုနဲ့နိုင်ငံတကာကမှတ်တမ်းတွေကိုအပယ်ချလိမ့်ရှိပါတယ်ဒါပေမဲ့ American ပြည်ထောင်စုရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ကော်မရှင်ကတော့မြန်မာနိုင်ငံကိုဘာသာရေးလွတ်လပ်ခွင့်နဲ့ဖိနှိပ်မှုဆိုင်ရာမှာအထူးစိုးရိမ်ရတဲ့နိုင်ငံဖြစ်သတ်မှတ်ထားပါတယ်။မတူကွဲပြားတဲ့ဘာသာရေးနဲ့လူမျိုးစုတွေကြားမှာလည်းအကြမ်းဖက်မှုတွေဆက်ရင်ဆိုင်နေရတယ်လို့ဆိုပါတယ်။ဒါ့အပြင် American အစိုးရကိုလည်းဒီမိုကရေစီအင်အားစုတွေနဲ့ပိုးထိပ်တွေ့ဆက်ဆံပြီးမြန်မာနိုင်ငံဆိုင်ရာပြဋ္ဌာန်းထားတဲ့ Burma Act ဥပဒေပါပြဋ္ဌာန်းချက်တွေကိုလက်တွေ့အကောင်အထည်ဖော်ဖို့လည်းတိုက်တွန်းထားပါတယ်ခင်ဗျာ။ကျော်ညညကြီးပ
ါကိုညညကြီးတင်ပြခဲ့တာပါအခုကတော့တိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်ဘက်ကအခြေအနေကိုကြည့်ရအောင်ပါရခိုင်ပြည်နယ်တောင်ပိုင်းကြောက်ဖြူမြို့နယ်မှာစစ်တပ်နဲ့အာရခတက်တော်အေအေကြားတိုက်ပွဲတွေအတွင်းလေကြောင်းတိုက်ခိုက်တာတွေလက်နက်ကြီးနဲ့ပစ်ခတ်တာတွေကြောင့်ဒေသခံတွေစိုးရိမ်နေကြပါတယ်တိုက်ပွဲသတင်းတွေနဲ့ပတ်သက်လို့တိတိကျကျသတင်းမရတာကြောင့်လည်းပိုးပြီးတော့စိုးရိမ်စရာဖြစ်နေတဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကိုညံဝင်းအောင်ပြပြပါမယ်ရှင
်ရခိုင်ပြည်နယ်တောင်ပိုင်းကြောက်ဖြူမြို့နယ်အတွင်းကဒညဝတီရက်စခန်းအနီးမှာစစ်ကောင်စီနဲ့အာရခတပ်တော် AA တို့ကြားတိုက်ပွဲတွေဒီကနေ့အချိန်ထိရှိနေပြီးဒီရက်ပိုင်းတွင်ပိုပြီးတော့တိုက်ပွဲပြင်းထန်လာနေတယ်လို့ဒေသခံတွေကပြောပါတယ်တိုက်ပွဲကတော့မြေပြင်ထိုးစစ်တဲ့နှစ်ဖက်လက်နက်ကြီးတွေနဲ့အပြန်အလှန်ပစ်ခတ်ကြတာဖြစ်ပါတယ်ဒီရက်ပိုင်းတွင်မှာတော့ဒညဝတီရေရစခန်းအနီးပအဝန်းကျင်မှာရှိတဲ့ကျေးရွာတွေကိုစစ်ကောင်စီလေကြောင်းကနေနေရောညပါဘုံကျဲတိုက်ခိုက်နေတယ်လို့ရေရတင်းမော့တွေကလည်းလက်နက်ကြီးတွေနဲ့အဆက်မပြတ်လှမ်းပစ်နေတယ်လို့တညဝတီရေတပ်စခန်းအနီးအနားမှာနေထိုင်တဲ့ရွာသားတဦးကပြောပါတယ်လက်ရှိမှာတော့အဲ့ဒီရေတပ်စခန်းအနီးအနားမှာရှိတဲ့ကျေးရွာ30ကျော်လောက်ကဒေသခံတွေဟာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရတာဖြစ်ပါတယ်လက်ရှိတိုက်ပွဲပြင်းထန်နေတဲ့ကြောက်ဖြူမြို့နယ်တယ်လီဖုန်းနဲ့အင်တာနက်လိုင်းတွေလည်းဖြတ်တောက်ခံရတာကြောင့်ရွာမှာကြံခဲ့တဲ့မိသားစုဝင်တွေကိုစိုးရိမ်ရတယ်လို့ရန်ကုန်မှာရောက်နေတဲ့ကြောက်ဖြူဒေသခံတဦးကပြောပါတယ်
အဲပြီးတော့အင်းရရတဲ့ဖုန်းအဆက်တွေကလုံးဝမရဘူးဆိုတော့အင်းပုံစံအတော်လေးများတာပေါ့နော်အော်လက်ရှိဆိုတော့ဘာမှမသိရသေးဘူးဒီပထမတွေကအဲ့လိုမျိုးတက်နေရယ်အဲအဲ့လိုမျိုးဖြစ်တယ်လည်းလည်းကြီးရကြနေဆိုတော့ပထမတွေကြားရမယ် update ကတခုမှမသိရသေးဘူးဆိုတော့ဘင်းဘက်ကနေပြီးတော့ဆက်တယ်နဲ့အချိန်လေးစောင့်နေတာပ
ါဒါအပြင်တိုက်ပွဲတွေလည်းအမြန်ဆုံးပြီးဆုံးစေခြင်းပြီလို့သူကဆက်ပြောပါတယ်
မအားတော့ကိုရဒီဒီနာမနီယာရမလုံးဆောင်ဒီကြောင့်ကိုရဒီဆိုင်ရကိုရမိသားစုရဲ့စိတ်ကြည်ညာပေါ့နော်ပထမရလည်းအလေးမြတ်တယ်အဲဒီကြောင့်ဖြင့်တိုက်ပွဲရလည်းတေစီဒနာမတည်ဘူးအဲ့လိုမျိုးအဆိုးဆုံးရှင်လေးကိုကြိုးပြီးတော့မျောလင်းနေရတဲ့အချိန်ကျောင်းအမိသားစုနဲ့တကွာဒီအခါတိုင်းနိုင်ငံတော်တော့အများဆုံးပြန်ဆိုင်ဖြစ်မှာဟုတ်ကဲ့
စီကောင်စီဘက်ကတော့တိုက်ပွဲပြင်းထန်နေတဲ့ကြောက်ဖြူမှာရေတပ်အင်အားတွေနဲ့စစ်သင်းမောတွေဖြည့်တင်းထားသလိုတရုတ်ရင်နဲ့စိတ်ကမ်းတည်ရှိတဲ့မဒေးကျွန်းဘက်မှာလည်းလုံခြုံရေးအင်အားတွေတိုးချဲ့ချလာတာပါဒါအပြင်ကြောက်ဖြူရန်ကုန်ကားလမ်းပေါ်မှာပြိုင်းစစ်ကေကျေးရွာအနီးမှာရှိတဲ့စစ်ကောင်စီရဲ့32ရဲတပ်ရင်းကလည်းအနီးနားကျေးရွာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်ခင်ဗျာ
ကိုညဝင်းအောင်တင်ပြခဲ့တာပါအခုကတော့ဒီမြောင်းရီကြားဖြတ်လုပ်ငန်းနှိမ်နှင်းမှုကြောင့်ဆက်သွယ်မေးမြန်းထားတာကိုတင်ပြပေးပါမယ်မြောင်းရီရွှေကုတ်ကူဒေတာတဝိုက်ကြားဖြတ်အွန်လိုင်းလုပ်ငန်းဒီလိမ်လည်တဲ့လုပ်ငန်းတွေကိုနှိမ်နှင်းမှုတွေကနေဖမ်းဆီးထားတဲ့သူက9000ကျော်ရှိနေပြီးတော့ဒီထဲမှာတရုတ်နိုင်ငံသား9000ကျော်ပါဝင်တယ်လို့ BGF DKPA ပူးတွဲကော်မတီတာဝန်ရှိသူတွေကပြောပါတယ်ဖမ်းထားတဲ့သူတွေကိုအောင်စဘူးလင်းအရက်မှာထားရှိစစ်စစ်နေပြီးတော့ပြန်ပို့ဖို့အသင့်ဖြစ်နေသူ916ဦးကိုမြောက်ရီအားကစားကွဲမှာပို့ထားတာရဲ့အတော်ကြာနေပြီဖြစ်ပေမဲ့ထိုင်းနယ်တရုတ်ဘက်ကလက်ခံခေါ်ယူဖို့ကြံ့ကြာနေတာကြောင့်ခက်ခဲတွေဖြစ်နေတယ်လို့ BGF DKB တာဝန်ရှိသူတွေကပြောပါတယ်ပြန်လည်ပို့ဆောင်ရေးကော်မတီအဖွဲ့ဝင်ပုံမှုရင်ကြီးကိုကိုစုံမိုးကျော်ကမေးမြန်းထားပါတယ်ရှင
်ဟုတ်ကဲ့ပုံမှုရင်ကြီးခင်ဗျအခုဒီရွှေကုန်းကိုနဲ့မြောက်ရီဒေသမှာဖမ်းဆီးထားတဲ့သူတွေပေါ့လေဒီကြားဖြတ်လုပ်ငန်းတွေနဲ့ပတ်သက်လို့ဖမ်းဆီးထားတဲ့လူတွေထောင်နဲ့ချီပြီးတော့ရှိတယ်လို့သိရပါတယ်အဲ့ဒီပြန်ပို့မဲ့လူတွေရဲ့အခြေအနေနည်းနည်းပြောပြပါလားခင်ဗျာ
ပြန်ပို့ခြင်းတွေကပြန်ပို့နေတာစစ်စစ်ထားတဲ့27နိုင်ငံတည်းကခုနှစ်တောင်ကျော်မှာတရုတ်နိုင်ငံသားက9000ပါတယ်ဒါကမခေါ်ရသေးဘူး SC ကတော့တရုတ်က600ကျော်သားပြည်ပေါ်နဲ့20နှစ်နဲ့နောက်ဆုံးပြန်ခေါ်ပြီးပြန်တဲ့သူတွေကိုဆက်ခေါ်ဖို့အခြေဆွဲနေတာတွေ့ရပါတယ
်ဆိုတော့အခုအဆက်အသွယ်ရောရှိပြီလားလာပြီးတော့ဆက်သွယ်တာပြောတာရှိလား
ဗာမကြတော့
တရုတ်ဘက်ကရောမလာဘူးလားထိုင်းဘက်ကရောမလာဘူးလား
လာလို့လာတယ်ဒါပေမဲ့ဘာမှသူတို့ရှိတယ်ဝင
်အဲ့တော့အခုဖမ်းထားတဲ့လူတွေကိုဘယ်မှာထားလဲဘလို့နေလဲ
ခုကအာဂရာကွင်းမြောက်ပြည်ဘလို့လေအာဂရာကွင်းနောက်တော့အောက်ဇာဘူးလေနေနေရပေါ့အောက်ဇာဘူးကမှဆင်ဆက်ပြီးတော့အာဂရာရုံကလာပို့ထားတယ
်ဆိုတော့သူတို့စားဝတ်နေရေးကဘယ်သူတွေကတာဝန်ယူထားလဲ
ဒီတော့တော့သာဝန်နေကတော့ဟိုဘုံချုပ်ဒီဘက်ကအရာရှိပေါ့
BGF နဲ့ DKBA ကတာဝန်ယူထားတယ်ပေါ့
ဟုတ်တယ
်အဲ့ဒီခုဖမ်းမိထားတဲ့လူ9000လောက်ကအလုတ်သမားတွေအဖြစ်ရောင်းစားခံရတဲ့လူတွေလားဒါမှမဟုတ်အဲ့ထဲမှာဒီကြားဖြတ်လုပ်ငန်းကိုလုပ်တဲ့လူတွေရောပါလား
ဘောရုပါတယ်ဟိုသာရောကြားဖြတ်ရောပြန်ရှင်တဲ့လူရောရောင်းစားခံရတဲ့လူရော
အဲ့တော့စီစစ်တာရှိလားဒီ DKBA တို့ BGF တို့အနေနဲ့အဲ့ဒီဖမ်းထားတဲ့သူတွေကိုစီစစ်တာရှိသလား
ရှိတယ်ရှိတယ်စီစစ်ရှိတယ်အ
ဲအဲ့ထဲမှာပြစ်မှုကျူးလွန်တဲ့သူတွေရောပါလား
ပြစ်မှုကျူးလွန်တဲ့လူတော့မသိရသေးဘူ
းအဲ့တော့အခုထိုင်းတို့တရုတ်တို့နဲ့ဆက်သွယ်ဆောင်ရွက်နေတာရှိတာဒီလူတွေကိုပြန်ခေါ်ဖို့ဘယ်လောက်လောက်ကြာအောင်မလဲတော့တာ
ဘယ်မှာကြာလို့တော့ကြာလည်းမသိဘူ
းဒီလူ9000လုံးကိုဒီတိုင်းပဲထားရလားဘယ်လိုထားလဲသူတို့
အောက်ဇာဘူးလေးကနေတော့ဆက်ဆဲပြီးတော့ကျွန်တော်တို့မြောက်ပြည်အာဇာခွင်မလို့ရေလုံးလာလာထားရတယ်အဲ့ဒီအာဇာရုံက900ပဲရှိတယ
်ဟောကျန်တဲ့လူတွေကဘယ်မှာထားလဲ
ဟောစစ်တဲ့ဇေဘအောက်ဇာဘူးလေးမှာဒီမြောက်ပြည်ကျောင်းပဲကျွန်တော်မြောက်ပြည်အမှ900ခွဲပါအ
ဲ့တော့အခု
တော့ခွင်နားပါလေ
အဲ့တော့အခုကြားပြလုပ်ငန်းတွေကမရှိတော့ဘူးလားရပ်သွားပြီလား
ကြားပြလုပ်ငန်းကမရှိတော့ဘူးမတွေ့တော့ဘူ
းကျေးဇူးပါဘုံမူရင်ကြီးထိုင်းဆိုရတာဝန်ရှိသူတွေကတော့မြန်မာနဲ့တရုတ်တာဝန်ရှိသူတွေနဲ့ညှိနှိုင်းထားပြီးရှေ့လာမဲ့ရက်သက်တပတ်အတွင်းကစလို့ထောင်နဲ့ချီတဲ့ဖမ်းမိထားသူတွေကိုစတင်ပြန်လည်ပို့ဆောင်မယ်လို့ပြောဆိုထားပါတယ်။ဖမ်းမိထားသူ9000ကျော်ကိုယာယီနေထိုင်စရာတွေမှာသာထားရှိတာဖြစ်တဲ့အတွက်ရေရှည်နေထိုင်စားသောက်မှုအတွက်အခက်အခဲတွေရှိတာတဲ့အပြင်ဖက်ပြေးတာတွေမိမိသဘောနဲ့နေဆက်ဖြတ်ကျော်တာတွေဖြစ်မှစိုးရိမ်တယ်လို့လည်းပြောဆိုပါတယ်။ဒါအပြင်တကိုယ်ရည်တန်ရှင်းမှုအပါအဝင်ကုဆက်ယောဂတွေနဲ့ကျန်းမာရေးပြဿနာတွေတက်လာမှာကိုလည်းဆိုရင်ကြောင်း BGF နဲ့ DKBA တာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်ခင်ဗျာ
ကိုဇော်မိုးကျော်ဆက်သွယ်မေးမြန်းတင်ပြပေးခဲ့တာပါရှင် မတ်လ၁ရက်စနေနေ့မနက်ခင်း VRU အစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုထုတ်လွှင့်တဲ့ကျွန်တော်တို့ရဲ့အစီအစဉ်ပထမနာရီဘက်ကတော့ Radio Line to Beta 25 30 minutes နဲ့ 40 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။
ဖျူရီအမေရိကန်တန်ရဲ့ရုပ်တံနဲ့ရေဒီယိုအစီအစဉ်တွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA မနက်ခင်းမနက်6:00ကနေ6:00ခွဲအစီအစဉ်ကိုလိုင်းဒိုမီတာ25 32နဲ့40 VOA ညချမ်းည9:00ကနေ10:00အထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 25နဲ့30ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေနေ့တွေမှာထပ်တိုးလိုင်းလံမီတာ190ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ရုပ်သံနဲ့ရေဒီယိုအစီအစဉ်အားလုံးကိုလူမှုမိတ်ဆွေရုပ်သံ line view မြန်မာပိုင်း web စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာနှာစင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို view ကတင်ဆက်ပေးနေပါတယ်ခင
်ဗျ။မင်္ဂလာမနက်ခင်ပါရှင်။2025ခုနှစ်မတ်လ1ရက်စနေနေ့မနက်ခင် view အစီအစဉ်တွေကို American Piraung Su Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။မြန်မာစံတော်ချိန်မနက်6:00ကနေ9:00ထိဆက်ပြီးတော့ထုတ်လွှင့်ပေးမှာပါ။အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးထုတ်လွှင့်ပေးပါမယ်။သုရဆောင်ရင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာအစီအစဉ်တွေကိုမတင်ဆက်ခင်မှာအမျိုးသမီးကဏ္ဍကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်။ PhD ဘွဲ့ရတဲ့အထိပညာကိုဆက်သင်ခြင်းတို့မျက်မမြင်တွေနဲ့မတန်ဆွမ်းတွေဖွံ့ဖြိုးတိုးတက်ရေးအတွက်ဆက်ပြီးတော့ကြိုးပမ်းသွားမယ်လို့အမေရိကန်ပြည်ထောင်စုမှာနိုင်ငံတကာဖွံ့ဖြိုးရေးဆိုင်ရာဘာသာရပ်နဲ့မဟာတန်းတက်နေတဲ့မယမင်းအုံမကပြောပါရယ်။အမေရိကန်ဆိုရကနိုင်ငံတကာအကူအညီတွေယာယီရက်ဆိုင်လိုက်တဲ့အချိန်မှာမြန်မာကျောင်းသူကျောင်းသားတွေကိုပေးတဲ့လင်ကွန်းပညာသင်ဆုလဲရက်သွားတာကြောင့်လက်ရှိမဟာတန်းရက်ပြရမယ့်အခြေအနေကြုံနေရပေမဲ့လို့လဲသူကတော့ရတဲ့နည်းနဲ့ဘွေးရတဲ့အထိစာဆက်တင်နိုင်ဖို့အတွက်ကြိုးစားနေပါတယ်။မျက်မမြင်ဘဝနဲ့ပညာတတ်တယောက်ဖြစ်အောင်ကြိုးပမ်းခဲ့တယ်လို့အများအကျိုးပြုလုပ်ငန်းတွေမှာလဲရှေ့တန်းကပါဝင်နေတဲ့မတ်ရင်မင်းအုံမာကိုဆက်သွယ်မေးမြန်းပြီးတော့တည်သိမ့်ပဲအမျိုးသမီးကဏ္ဍမှာတင်ပြပေးထားပါတယ်ရှင်။
မဲရမင်းအုံမာကကျမတိထားသလားဒီမြန်မာနိုင်ငံမှာမျက်မမြင်အသင်းမှာဆိုလို့ရှိရင်လေဒါတစုံတရာတာဝန်ယူခဲ့ပြီးတော့မှเนาะအရေးကြီးတဲ့တာဝန်တစ်ခုယူခဲ့ပြီးတော့မျက်မမြင်အတိုင်းဝိုင်းအတွက်လည်းအကျိုးပြုလုပ်ငန်းတွေကိုလုပ်ခဲ့လို့ရသေးရတယ်ကိုတိုင်းကိုတိုင်းရောဒီလိုမျိုးလုပ်ဖို့အတွက်ကိုယ်တိုင်းဘယ်လိုတွေအားထုတ်ချိုးပန်းခဲ့ရသလဲဆိုတာဆလို့ပေါ့နော်အဲ့ဒါလေးတွေလည်းနည်းနည်းပြောပြပေးစီချင်ပါတယ်ဆိုတော့အရင်ဆုံးအနေနဲ့လေဟိုကျမတကူမေးချင်တာကမယမင်းအုံမာကဒါမွေးကလေးကမျက်စိမမြင်လာဖြစ်သွားတာလားရှင်အဲ့ဒါလေးလည်းပြောပြပါအောင
်အာယမင်းကအသက်6နှစ်ကျော်မှာဆေးမတည့်လို့ပေါ့နော်တောက်လိုက်တဲ့ဆေးနဲ့သွေးနဲ့မတည့်လို့ဆိုပြီးမျက်စိကွယ်ခဲ့ခြင်းဖြစ်ပါတယ်။ဒါကဆေးဆာဖာလာခြင်းဖြစ်ခဲ့တာပေါ့။6နှစ်ခွဲမှမှဖြစ်တာ။ယမင်းမျက်စိဖြစ်တဲ့အချိန်မှာပထမတန်းတက်နေတဲ့တန်းတက်နေတဲ့အကြောင်းသူကပေါ့။တန်းတက်နေတဲ့အရွယ်မှာဖြစ်ခဲ့တာပါ
။ဒါပေမဲ့မျက်မမြင်ဖြစ်သွားပြီးနောက်ပိုင်းမှာလည်းစာကိုရအောင်ဖွဲရတဲ့အထိသင်ခဲ့တယ်လို့လည်းသိရတယ်။ဆိုတော့အဲ့ဒီမြန်မာနိုင်ငံမှာရောဘာသာရင်းနဲ့ဖွဲယူထားလဲရှင်ဒီလင်ကွန်းနဲ့အမေရိကန်ကိုမလာခင်အထိပေါ့နော်။
ပညာရေးအကြောင်းကိုပြောမယ်ဆိုမြန်မာနိုင်ငံမှာပထမဝဲရတော့ BA English ပါတကွန် University ကနေရပါတယ် BA English တက်ပြီးတဲ့အချိန်မှာလည်းဒီဟို NGO တချို့ပေါ့နော်မြန်မာတို့မတန်ဆွမ်းတော့လည်းပတ်သက်တဲ့ NGO အချို့မှာမင်းတို့ volunteer အနေနဲ့လုပ်ခဲ့ရတယ်ရှိတယ်မြန်မာနိုင်ငံအများအသင်းမှာလည်းအလိုပဲ volunteer အနေနဲ့လုပ်ခဲ့မျိုးရတယ်အများကြီးလုပ်ခဲ့တယ်ဒီမင်းတို့မြန်မာနိုင်ငံအများအသင်းကတော့အသင်းသားစနစ်နဲ့သွားတာပေါ့နော်ရှင်မင်းကိုယ်တိုင်လည်းအသင်းသားဟုတ်တယ်သူက individual member ဆိုတဲ့ပုံစံမျိုးနဲ့သွားတာပေါ့အဲ့တော့အသင်းရဲ့အုပ်ချုပ်မှုရန်နေရာပေါ့ဥက္ကဋ္ဌတို့အတွင်းမှုတို့ဗဏ္ဍာရေးမှုတို့အမှုဆောင်အဖွဲ့ကတော့အသင်းသားတွေထဲမှာပြင်ပြီးရွေးချယ်ခြင်းဖြစ်တယ်ပေါ့နော်အဲ့တော့ဒီအသင်းရဲ့လုပ်ငန်းဆောင်တာတွေမှာတစ်ထည့်ပြင်ပါဝင်ခဲ့တာမျိုးတွေရှိတယ်အတဲ့အစည်းအဝေးတွေကိုလည်းပုံမှန်တက်ခဲ့တာမျိုးတွေရှိတယ်။အဲ့တော့2019မှာယမင်းတို့ရွေးကောက်ပွဲလုပ်ကြတယ်ပေါ့နော်။ရွေးကောက်ပွဲလုပ်တဲ့အချိန်မှာယမင်းကဟိုမဲနိုင်ခဲ့တယ်ပေါ့။မဲနိုင်ပြီးတော့မှအတွင်းရေးမှုတာဝန်ကိုရရှိခဲ့တယ်။ရရှိ2019နဲ့ဆက်ပြီးတော့မှယမင်းဆက်ပြီးတော့ဆောင်ရတယ်။တကယ်တော့၄နှစ်ပဲတာဝန်ယူရမှာပေါ့နော်။သို့သော်တိုင်းပြည်မှာ COVID-19 ရိုက်ခတ်မှုအခြေအနေမျိုးမျိုးကြောင့်ပေါ့ယမင်းတို့၄နှစ်အတွင်းမှာရွေးကောက်ပွဲမလုပ်နိုင်ပဲနဲ့ဘယ်လိုပဲအချိန်တိုးရင်းနဲ့မှ2024ထိရောက်လာတယ်ပေါ့နော်။အဲ့တော့ယမင်းဒီတွင်းမှုတာဝန်ကို2024ထိတာဝန်ယူခဲ့ရတယ်ပေါ့နော်ဒါပေမဲ့အခု2024မှာရွေးကောက်ပွဲလုပ်လိုက်တော့လေအတွင်းမှုကတော့အသစ်ဖြစ်သွားတယ်ရမေကဒီမှာပညာတော်တွေနဲ့လာမှလည်းဖြစ်တဲ့ခါကျတော့အတွင်းမှုတာဝန်ပဲဆက်ပြီးတော့ယူတိုင်းမှုအတွက်အချိန်တွေမရှိခဲ့ဘူးပေါ့နော်သို့တော့ဂျမင်းဒီလက်ရှိမှာတော့မြန်မာနိုင်ငံမှာအများအသင်းအမျိုးသမီးကော်မတီမှာလည်းဥက္ကဋ္ဌတာဝန်ဆက်ယူထားတယ်ပေါ့နော်ဒါအဝေးရနေပြီးတော့မှလုပ်နိုင်တဲ့တာဝန်အတွင်းမှုလောက်တာဝန်မများဘူးဒါပေမဲ့အခုလက်ရှိလည်းအမျိုးသမီးကော်မတီမှာဒီဥက္ကဋ္ဌအနေနဲ့ရမေတာဝန်ဆက်ယူထားပါတယ်ဒါလည်း elected ရွေးချယ်ခံရတဲ့ position ပါရှင့်ဟုတ်
အမတန်ကိုလေးစားဂုဏ်ယူစရာအတူစရာကောင်းတဲ့အမျိုးသမီးတယောက်လို့ပြောလို့ရပါတယ်။နော်ကိုကိုတိုင်းလည်းပညာတတ်တယောက်ဖြစ်အောင်လုပ်တဲ့အပြင်ဂျန်နဲ့မျက်မမြင်အတိုင်းဝိုင်းကိုလည်းနော်ဖွံ့ဖြိုးတိုးတက်လာအောင်အကျိုးပြုပြီးတော့မှသူတို့နဲ့ပတ်သက်တဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာလည်းဝင်လုပ်နေရဆိုတာဒါတကယ်ကိုပဲဟိုလေးစားစရာလည်းကောင်းပါတယ်။ဆိုအခုလိုဆောင်ရွက်နေတဲ့ဒါကိုတိုင်းဒီမျက်မမြင်အတိုင်းဝိုင်းနဲ့အမြဲတမ်းချိတ်ဆက်ဆောင်ရွက်နေတဲ့သူတယောက်ဆိုတော့လေမြန်မာနိုင်ငံမှာရှိတဲ့ဒီမျက်မမြင်အတိုင်းဝိုင်းနဲ့ပတ်သက်လို့ရောဟိုအခြေအနေတွေကဘလို့ရှိလဲရှင်သူတို့အတွက်လိုအပ်ချက်ပံ့ပိုးမှုတွေပြည်ပြည်ဝရှိရလားလိုအပ်ချက်တွေရောအဓိကအခက်အခဲများဘာတွေတွေ့ရလဲရှင
်ဟုတ်မြန်မာနိုင်ငံမှာရှိရတာကတော့မျက်မြင်ကြောင်းတွေကရန်ကုန်မှာရှိမယ်မန္တလေးမှာရှိမယ်ဘောနော်ဒါတွေကအဓိကပေါ့စကိုင်းတိုင်းမှာရှိမယ်ပေါ့အဲ့တော့အဓိကနံပါတ်1ကတော့မျက်မြင်ကလေးတိုင်းတော့ပညာသင်ခွင့်မရနိုင်သေးဘူးပေါ့နော်ဟိုမိဘတွေရဲ့သဘောထားအမြင်လွဲနေတာတွေနေဘက်ကသူတွေဆိုလဲတော်တော်ဝေးအကြောင်းကအရန်ဝေးတဲ့ခါကျတော့ကလေးတွေကိုအကြောင်းပို့နိုင်ဖို့လဲမိဘတွေကမခွဲနိုင်တဲ့ပြဿနာတွေစိတ်မချနိုင်တဲ့ပြဿနာတွေအများကြီးရှိသေးတယ်ပေါ့နော်အဲ့တော့ကလေးတိုင်းကတော့ပညာသင်ခွင့်မရနိုင်ဘူးဆိုတော့မြန်မာနိုင်ငံမှာရှိနေတဲ့မျက်မြင်တွေရဲ့လိုအပ်ချက်တစ်ခုပေါ့နောက်ပညာရေးမှာသင်ပြီးတဲ့နောက်ပိုင်းမှာလဲအဲ့လိုမျိုးအလုပ်ကိုင်အခွင့်အလမ်းလို့ပြောရင်ရှားတယ်ပေါ့နော်အလုပ်ကိုင်အခွင့်အလမ်းကရောအလို white column job လို့ခေါ်ရရောအလို့ဒီ academy နဲ့ချက်တီပြီးတော့လောက်ရမယ်အလို့တွေရမျက်မြင်တွေမှာအမတန်ရှားတယ်။ဒီလိုမျိုးမျက်မြင်အများစုကအကျော်ပြင်အနှိပ်ပညာနဲ့ယက်တီကြရတယ်ပေါ့နော်။အကျော်ပြင်အနှိပ်ကိုလည်းတော်တော်လေးတော့မျက်မြင်ကျောင်းနေမျက်မြင်အဖွဲ့အစည်းတွေကတော်တော်များများတင်ကြတယ်။မျက်မြင်အကျော်ပြင်အနှိပ်နဲ့လုပ်ကြတယ်။ဒါဝင်ဝေတစ်ခုလည်းကောင်းတယ်ပေါ့။ထို့သော COVID-19 ရဲ့ရိုက်ခတ်မှုအခြေအနေမှာဆိုရင်မျက်မြင်အများစုက zero income ဖြစ်သွားတဲ့အနေအထားတွေအများကြီးရှိပေါ့နော်။အော်လက်ရှိမှာဆိုရင်တော့ပညာရေးကပညာရေးမှာအခုဆိုရင် grade 12 လို့ပြောလို့စနစ်အသစ်ဖြစ်လာတဲ့အခါကျတော့မျက်မြင်တွေအတွက်နည်းနည်းတော့တော်တော်လေးတော့ခိုင်စင်ခေါမှုတွေရှိနေတယ်။ဟိုမှာတင်ချဘာသာရဲ့မျိုးဆိုရင်ဒါscientific physics calculator လို့တော့မျိုးတော့မှចောင်းသားတွေကတွေ့ရတယ်ဗောနော်သို့တော့ရမင်းတို့မျိုးမြင်နေကြတာအဆောက်အအုံပဲမဖြစ်နေဘူးတော့ scientific calculator မသုံးနိုင်တဲ့ခါကျတော့အဲ့မှာရှိတဲ့ theory တွေကိုအလွတ်ချက်ချက်ပြီးတော့မှ theory တွေနဲ့အရန်အုံနောက်သုံးမျိုးမှလောက်ရတယ်ဆိုတဲ့အနေထားတွေဖြစ်နေတယ်ဗောနော်ဒါလည်းရှိမှဖြစ်နေတဲ့အခက်ခဲပေါ့ပညာရေးရသို့တော့ဒါတွေဒီမကြတော့တဲ့အချိန်မှာဒီဟာကိုတစ်ထဲဝယ်သိနိုင်တဲ့သူမျိုးဖြစ်ချင်တော့မျိုးမြင်နေတဲ့မှာလည်းဒီသင်္ချာနဲ့ပတ်သက်ပြီးတော့ရမင်းတို့ဆိုတဲ့ဒီပညာရေးနဲ့ကြီးပြင်းလာတာမဟုတ်တော့ကြစိတ်နေတယ်ဗောနော်နောက်တစ်နှစ်နှစ်နှစ်လောက်ဆိုရင်တော့အခုလည်းရှိခရစ်ထွက်ကလေးတွေရင်ဆိုင်နေရတဲ့ပြဿနာလေးတွေအထိုင်လျပြေလည်လာမယ်လို့ထင်တယ်။ချုပ်ပြီးတော့မျက်မြင်တွေရဲ့အခြေအနေကိုပြန်ပြောမယ်ဆိုရင်တော့ဒါပညာရေးမှာလည်းစိန်ခေါ်မှုတချို့တော့ရှိနေတယ်။ဒီပညာမှာဖွံ့ဖြိုးတည်တဲ့အပိုင်းမျိုးတွေနောက်ကျောင်းတွေကနေရာစုံမှာမရှိနိုင်တဲ့ခါကျကျောင်းတွေလည်းလမ်းမမီနိုင်နေတဲ့အနေအထားမျိုးတွေနောက်ကျောင်းပြီးသွားရင်လည်းဘာလုပ်ရမလဲအလုပ်ခိုင်အခွင့်အလမ်းဆိုတာတွေကအရင်စိန်ခေါ်မှုရှိရေပေါ့နော်။အဲ့တော့အကျော်ပြင်အနှိမ့်မှာပဲလူတွေများသွားတယ်အကျော်ပြင်အနှိမ့်မှာလူအားတအားလူထုတ်ကားတအားများပြီးတော့မှဈေးခွက်နည်းလာတဲ့အခြေအနေမျိုးတွေဒါတွေကတော့မျက်မြင်တွေမှာရင်ဆိုင်နေရတဲ့အခြေအနေပါရှင်။
အလုတ်ကန်ခွင်လန်းနေတော့ပိုပြီးဖန်တီးပေးနိုင်ပိုကောင်းတာပေါ့နော်သူတို့အတွက်ဆိုတော့ကိုကိုရိုင်းရောအခုဒီကနေပြီးတော့ဒါအခုအချိန်လေးကြောင်းကြောင်းကြောင်းလင်ကွန်ပညာသင်စုကြောင်းမလို့ဘယ်လိုပဲအခက်ခဲရှိရှိဒီအမေရိကန်မှာကြောင်းပြအောင်ပညာကိုသင်သွားမယ်လို့လည်းပြောထားတယ်ဆိုတော့လေကဲပြီးသွားတဲ့အခါမှာမြန်မာနိုင်ငံကိုပြန်တဲ့အခါမှာရောကိုကိုရိုင်းရောဒီအတိုင်းဝိုင်းအတွက်ပဲပြန်ပြီးတော့အချိုးပြုသွားမလားဘာတွေလုပ်ဖို့များစဉ်းစားထားပါလဲရှင်
ဟုတ်လေကိုပညာသင်စုရှောက်ခရရင်မင်းတို့ကအစေးရခဲ့ရတာပေါ့နော်ဟောကျောင်းပြီးရင်ဘာလုပ်မှလဲပညာသင်စုရပြီးတဲ့အခါမှာဘာဘလိုမျိုးအနာဂတ်မှာရည်ရွယ်ချက်ရှိလဲဆိုတာရှိရပေါ့အဲ့တိုင်းပဲမင်းတုတ်သွားဖို့ရှိမယ်ပေါ့နော်အဲ့တော့မြန်မာနိုင်ငံပြန်ရောက်ရင်လည်းဂျင်းမင်းဒီမြမြင့်တရားဖြစ်တယ်နော်တန်ဆန်းတရားဖြစ်တဲ့တရားမတန်ဆန်းလောက်ကမဲမြင့်လောက်ပါတယ်မှာပိုရှိမယ်သို့တော့တခြားသောကလေးတွေတခြားသောပညာရေးဒီလိုမျိုးတာမန်တန်ဆန်းတဲ့သူတွေအတွက်လည်းလိုအပ်တဲ့ဘဏ်မှာရင်ပါဝင်ပြီးတော့မှတုတ်သွားဖို့ရှိမယ်ဒါကရမင်းရဲ့ဒီအကျိုးပြုလုပ်ငန်းလို့ပြောမှာပေါ့နော်ဒီဘွားအထူတွေအတွက်စပီဆောင်ရွက်ခြင်းတဲ့အပိုင်းပေါ့ဂျမင်းတကူရေတခါရအတွက်ဂျမင်းတို့မိသားစုတော်ဂျမင်းကိုပိုင်စီဝါရေးတစ်ခုလုပ်ထားတာရှိရဲ့ကိုပိုင်စီဝါရေးနဲ့ဆက်ဆက်ပြီးတော့မှဆက်ပြီးတော့အောင်မြင်မှုအတွက်ဆက်ပြီးတော့စီမံသွားဖို့ရှိမယ်အချိန်တစ်ခုတစ်နှစ်နှစ်နှစ်လောက်အချိန်ယူပြီးလို့အချိန်တစ်ခုရလာပြီးတော့ PhD ဆက်တက်ဖို့ရှိမယ်ပေါ့နော်ဒါရင်းလင်ကုန်ပညာသင်စုလျှောက်ထားခဲ့ဖို့ကဂျမင်းရေးခဲ့တဲ့ဂျမင်းရဲ့အနာဂတ်၅နှစ်သာပလန်ပေါ့အဲ့တိုင်းပဲဂျမင်းဆက်သွားဖို့ရှိပါတယ်အဲ့တော့အခုက၂နှစ်မဟုတ်ဘဲနဲ့တစ်နှစ်ပြန်ရမယ်ဆိုရင်တော့တစ်နှစ်တင်းနှစ်စာကြိုပြီးတော့မှအချိန်ပိုရသွားတယ်လို့တော့အကောင်းမြင်ရင်တော့ရသွားတာပေါ့နော်ဟုတ
်ဆိုတော့အခက်ခဲတွေဘယ်လိုပဲရှိရှိကြံ့ကြက်ခံပြီးတော့မှပညာချက်အမျိုးသမီးတယောက်ဖြစ်အောင်လဲလုပ်နိုင်ခဲ့တယ်ပြန်ပြီးတော့အကျိုးပြုနိုင်တဲ့လူသားတယောက်လဲအခုချိန်မှာဖြစ်နေပြီဆိုတဲ့အခါကျတော့ဒါအင်မတန်လေးဂုဏ်ယူဖို့လဲကောင်းပါတယ်ဆိုတော့တခြားပေါ့နော်ကိုလိုမြန်မမြင်တဲ့သူပဲဖြစ်ဖြစ်နားမကြားတဲ့သူပဲဖြစ်ဖြစ်ပေါ့နော်ဒီလိုအကြောင်းအမျိုးမျိုးကြောင့်တော့မတန်ဆွမ်းဖြစ်ရတဲ့ဆိုပေမဲ့လဲမတန်ပေမဲ့စွမ်းတဲ့ပုံကိုယ်ကြီးအများကြီးရှိပါတယ်ဆိုတော့တော့ဒါမယမင်းအုံမာလက်တွေ့ပြလိုက်ကျလို့လဲကျွန်မထင်ပါတယ်ဒါအမျိုးသမီးတယောက်အနေနဲ့လဲကျွန်မကတော့အင်မတန်ကိုဂုဏ်ယူပါတယ်ဆိုတော့တခြားသောအမျိုးသမီးတွေတခြားသောကိုလိုအခြေအနေမျိုးမှာရှိတဲ့သူတွေကိုရောပေါ့နော်ဘလို့များခွန်အားဖြစ်စေမဲ့စကားတွေများပြောခြင်းမလဲရှင့
် ဒီမတင်ငယ်ချင်းစဉ်းစားပြန်ပြောင်းပါလို့စိတ်မြင့်ဖို့လာပါတော့စိတ်ကတော့ညစ်ပါတယ်လူကမှန်ရင်တော့စိတ်ထဲကြာရင်ချိန်စိတ်ညစ်တဲ့ချိန်တွေတော့မြင့်ရှိတယ်ဒီမှာကိုကိုကိုတတိထားမိဖို့လိုတယ်ပေါ့နော်စိတ်ညစ်နေတဲ့စိတ်ထဲကြာနေတဲ့ဆိုရင်ထပ်ပြီးအရှုံးခံမလားဆိုတာဟာမျက်နှာတွေ့ရပေါ့ အော်မြင်းစင်ရလေခဏလောက်ပဲစိတ်အညစ်ခံတယ်အချိန်တိုင်းတော့အဖြေတစ်ခုရှာတာလို့တယ်ပေါ့နော်အော်မြင်းလည်းလို့ပြဿနာထဲမှာပဲမြင်းလည်းတဝဲလည်းလည်းမနေတတ်တော့ဘူးတဖြည်းဖြည်းနဲ့အဖြေတစ်ခုရှာနိုင်ဖို့ပဲမြင်းစဉ်းစားတယ်ပေါ့နော်အော်အဲ့အလေးချင်းလေးကစကရက်တစ်ခုကမျိုးမီးမောင်းထုတ်ထားတယ်ပေါ့ရမင်းကျေးဇူးရှင်တရားဖြစ်တယ်ရမင်းဦးလေးမြင်းလည်းရမင်းပြောတယ်ထပ်ပေါက်ဆိုတာက အမေနဲ့လူလူရှိလာတာမဟုတ်ဖောက်ထွက်မှဖြစ်မယ်ပေါ့နော်ထပ်ပေါက်ဆိုတာမရှိဘူးဖောက်ထွက်မှဖြစ်မယ်အဲ့ဒီစကားကလည်းရမင်းဆိုဆိုကမြန်တဲ့လူလူကြင်ကြင်နေခဲ့တဲ့ဟာကိုဟိုစကားလုံးအတိအကျနဲ့ဖော်ပြလိုက်သလိုဖြစ်တယ်ပေါ့အော်ရမင်းဒီပြောချင်တာကတော့မတန်ဆွမ်းဒီအပြောကြားအာယုံပဲဖြစ်ဖြစ်အမြင်အာယုံပဲဖြစ်ဖြစ်ကိုရင်ကမတန်ဆွမ်းမှုပဲဖြစ်ဖြစ်ညာရင်မတန်ဆွမ်း
အမြင်မတူဘူးဆိုရင်တွေးတဲ့အတွေးလည်းမတူပါဘူးပေါ့နော်ကိုမြင်နေတဲ့အမြင်ကကိုယ့်ကိုယ်ကို self pity လို့ခေါ်ရရန်တနာတယ်ဆိုရယ်ပုံစံမျိုးမြင်နေတွေးရကိုယ့်ရဲ့အတွေးနဲ့ရလက်တွေကွာလာနေပေါ့နော်အဲ့တော့အမြင်လေးတစ်ခုပြောင်းလိုက်တာနဲ့ရလက်မှာနောက်ဆုံးရလက်ကပြောင်းလာတယ်ပေါ့နော်အဲ့ဒါကြောင့်နောက်ပိုင်းဆိုရင်တော့အခုဆိုရင်တော်တော်ကြာပြီအရင်စိတ်ကြကြရစိတ်မကောင်းဖြစ်တာတွေအဲ့လိုမျိုးတွေအရင်ရှိတယ်အခါကျတစိမ့်စိမ့်နဲ့တွေးတာဟာမှဖြစ်ရတယ်ဆိုတာမျိုးတွေးတယ်အခုတော့အသိပြီးတော့အဲ့ဟာအတွေးလက်မခံတော့ကိုယ်စိတ်လည်းမလဲအဲ့တော့ဘာလို့နိုင်လဲဒီဟာတော့ဖြစ်နေပြီးနောက်တစ်ဆင့်ကပါဆက်သွားလို့ရလေဆိုရအောင်တွေးတက်လာတယ်ပေါ့နော်အဲ့လိုမျိုးတွေတွေးတက်လာတာညီတို့ဘာတွေအရန်ကိုစိတ်လဲတက်တာတယ်လူရဲ့ဘဝရဲ့ရလက်လည်းပြောင်းလာတယ်ပေါ့နော်အဲ့လိုမျိုးလဲအဲ့လိုမျိုးလေးကျန်တဲ့ညီကိုမောင်မောင်တွေနဲ့မိတ်ဆွေတွေအားလုံးဒီလိုမျိုးလေးတွေးတက်နေဆိုတော့အရန်ကောင်းမှန်လို့ပဲအကြံပြုချက်ပါတယ
်ဟုတ်ကဲ့ပါလေးစားကုန်ယူပါတယ်ကျေးဇူးလည်းအများကြီးတင်ပါတယ်အခုလိုအမျိုးသမီးကဏ္ဍမှာအချိန်ပေးပြီးတော့ပါဝင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်
ကျေးဇူးတင်ပါတယ်
အပစင်အမျိုးသမီးကဏ္ဍကိုတင်ဆက်ပေးခဲ့တာပါရှင်ဒီစီစဉ်ကိုတော့စနေမနက်ခင်းနဲ့တောက်ကြနေမနက်ညအစီအစဉ်တွေမှာတင်ဆက်ပေးနေပါတယ်အခုဆက်ပြီးတော့နောက်ထပ်အပစင်ကဏ္ဍတစ်ခုဖြစ်တဲ့သုတဆောင်ရဲ့အမေရိကန်တခွင်ကိုလည်းတင်ဆက်ပေးပါဦးမယ်အမေရိကန်သမ္မတဟောင်းဂျွန်ဖ်ကနေဒီရဲ့လုံခြုံရေးအရာရှိကွယ်လွန်သွားပါတယ်နောက်လူမဲရီရဲ့သမိုင်းဝင်ဟောင်းဝက်တက္ကသိုလ်ကနေထုတ်လွှင့်တဲ့ WHUR Radio အစီအစဉ်ကတော့290ပြည့်သွားပါပြီဒီလိုအကြောင်းတွေကိုစုစည်းပြီးသုတဆောင်ရဲ့အမေရိကန်တခွင်အစီအစဉ်ကနေကိုအောင်တင်ဆက်ထားပါတယ်ရှင်
အမေရိကန်ပြည်ထောင်စုရဲ့35ရာမြောက်သမ္မတဂျွန်ဖ်ကနေဒီရဲ့ Secret Service အထူးလူညွန်ရေးအဖွဲ့ဝင် Clint Hill ဟာအသက်63နှစ်အရွယ်မှာကွယ်လွန်သွားပါတယ်။သမ္မတကနေဒီလှုပ်ကြံခံရတဲ့နေ့မှာ Hill ဟာသမ္မတရဲ့ကိုယ်ရန်တော်အဖွဲ့ဝင်အဖြစ်တာဝန်ထမ်းဆောင်ခဲ့တာပါ။သူမကွယ်လွန်ခင်မှာ VOA ကတွေ့ဆုံမေးမြန်းထားတဲ့အကြောင်းကိုတင်ပြပေးရမယ်။1963ခုနှစ်နိုဝင်ဘာ22ရက်နေ့ကတက္ကသပြည်နယ်ဒါလတ်စ်မြို့မှာသမ္မတဂျွန်ဖ်ကနေဒီလှုပ်ကြံခံရခြင်းရိုက်ကူးထားတဲ့ဗီဒီယိုထဲမှာသမ္မတကိုယ်ရန်တော်တဦးသမ္မတစီးနင်းနဲ့ကားစီအပြေးအလွှာသွားရောက်နေတာကိုတွေ့ရပါတယ်။သမ္မတရဲ့အထူးလူညွန့်ရေးအဖွဲ့ဝင် Clint Hill ကသူ့အတွေ့အကြုံကိုခုလိုပြန်ပြောပြပါတယ်။
I was the only one that had a chance to do it.
အကောက်ကွယ်ပေးဖို့ကျွန်တော်မှခွင့်ရရှိခဲ့တာနဲ့လုံးမပေးနိုင်ခဲ့ပါဘူး။တစ်သက်လုံးဒီအတွေးကိုစိတ်ထဲကနေဖျောက်လို့မရတော့ပါဘူး
။ DLA Plaza ကိုမော်တော်ယာဉ်တန်းနဲ့သွားနေစဉ်တမရနဲ့တမရဂရော Jacqueline Kennedy တို့စီးနင်းလာတဲ့ကားပေါ်မှာ Clint Hill ကိုတွေ့နိုင်ပါတယ်။အဲ့ဒီအဖြစ်အပျက်ဟာသူ့မျက်လုံးထဲအမြဲဆွဲထင်နေတယ်လို့လည်းပြောပါရတယ
်။ I can remember it just as if it's a newsreel.running out in front of me
Canadian ရဲ့အနီးကပ်လုံခြုံရေး The Canadian Details ဆောက်ကိုလှည့်လည်မိတ်ဆက်စဉ်2012ခုနှစ်အတွင်း Clint Hill ကို VOA ကတွေ့ဆုံမေးမြန်းခဲ့ရမှာလုံးချံမှုအဖြစ်အပျက်ဟာအမြဲ၆လန့်နေစေပဲလို့သူကပြောပါတယ
် It ate at me it got worse and worse
လုံးချံခံရပြီးချိန်ရက်တွေအတွင်း Hill ဟာသမရဂရော Jacqueline Canadian နဲ့ကလေးတွေကိုကာကွယ်ဆောက်ရှောက်နေရပြီးတော့အလွန်အလုတ်များခဲ့တာပါအိမ်ပြီတော်ကိုပြန်လည်ရောက်ရှိချိန်မှာလဲတာဝန်ထမ်းဆောင်ရင်၆ချားပွဲအဖြစ်ပြက်ကိုစိတ်ထဲကမေ့လို့မရဖြစ်ခဲ့တာ1980အရောက်ရာထူးတိုးပြီးတော့ရုံးထိုင်တာဝန်ကျချိန်မှသာအဖြစ်အပျက်တွေကိုပြန်သုံးသပ်မိတယ်လို့ဆိုပါတယ
် It gave me the chance to just sit and think
ဒီစစ်စစ်ထိုင်ပြီးတော့စဉ်းစားခွင့်ရခဲ့ပါတယ်စဉ်းစားလေတွေ့တဲ့ပုံနဲ့ပြီးတော့စိတ်မကောင်းခြင်းကြီးစွာဖြစ်ရပါတယ်စောက်တရမရဖြစ်ခဲ့ပါတယ်
နေ့အနေငယ်ကြမှာသူ့အိမ်တော်လဲပြုတ်ခွဲခဲ့တယ်လို့ Secret Service ကနေလဲစိတ်ထိခိုက်မှုကြောင့်ကျမ်းမာရေးအကြောင်းပြချက်နဲ့အနားယူခဲ့ပါတယ
် I feel guilt I feel responsibility.
ပြည့်စည်တယ်လို့ခံစားပါတယ်။တာဝန်မကင်းဘူးလို့လည်းခံစားပါတယ်။ဒီနေ့တုန်းကအကာအကွယ်ပေးဖို့အခွင့်အရေးကျွန်တော်တယောက်မှသာရှိကြတာပါ။
Jeffrey Engel ဟာ Texas Pine Dallas မြို့က Southern Methodist တက္ကသိုလ်က သမရ ဆိုင်ရာ သမိုင်း ပညာရှင် မှာ
တာဝန်ယူတဲ့စိတ်ဓာတ်အပြည့်ရှိတာကြောင့် Mr. Hay က immediate စိတ်ထိခိုက်တာပါ။တကယ်ကတော့အခုလိုမကာကွယ်နိုင်ခဲ့တာဟာလုံခြုံရေးစနစ်ကျိုးပေါက်မှုကြောင့်ဖြစ်တာပါ။
Television KU Kalaga di lo chan khaya de aphit pyet ne patat lo American dwe sait the swet tin ga da wa ka ba dwan ma le di aphit pyet ko a long ga mmat mi ni se wa lo chan mu ne patat de atwe chung ko aku lo lu ti shin cha thop pyan bo hill ha ne paung 90 ni ba cha a chain yu ga ya ba de sao o chho yee ta pi do aku lo hlet le mait sat da ha sait khan za mu tat ta ze bo le phit ba de
being able to go out and talk to the people about
လူတွေ ਨੇ လက်လက်ထိတွေ့ပြီးတော့စာအုပ်အကြောင်းပြောရတော့စိတ်ထဲမှာခံစားရတာတွေတတ်တာစီပါတယ်သူတို့မှလည်းသိကျင်တာတွေရှိတော့မိတာတွေကိုဖြေပေးရပါတယ်သမရဂျော့ဖ်ကနေဒီကိုတနက်နဲ့ပြစ်ခတ်လုတ်ကျန်တာ
Lee Harvey Oswald တယောက်တည်းဖြစ်တယ်လို့ယုံကြည်ကြောင်းလဲ
There are so many different
ပြောတာတွေကတော့မျိုးစုံပါပဲအကုန်လုံးကထင်ရမြင်ရပြောကြတာပါသူတို့ပြောတာတွေကိုစကားထဲတောင်ထည့်မပြောသင့်ပါဘူး
California မှာ နေတဲ့ Clint Hill ဟာ February 22 ရက်နေ့အသက် 93 နှစ်အရွယ်မှာကွယ်လွန်သွားပါတယ်ခင်ဗျာ
96.3 WHUR Happy Monday DC Vale Virginia listen I am making plans for you for this you know I'm already talking about the summertime
WHUR radio season ကို လူမဲရီရဲ့ တမိုင်းဝင် Howard Tech တို့က နေ ထုတ်လွှင့်လာတာ နှစ်ပေါင်း 50 ကျော်ရှိပါပြီ တက္ကသိုလ်က ထူထောင်ထားတဲ့ radio season က နေ ဂီတသတင်းတွေ လည်း ထုတ်လွှင့်ပေးနေတာ ဝါ ပညာ ရေး အခွင့်အလမ်း အတွက် လည်း ဖန်တီး ပေးထားပါတယ် မတ်လဟာ လူမဲတွေ ကို ကွန်ပျူတာ တမိုင်းဝင် လ ဖြစ်တာ ကြောင့် WHUR radio အသံလွှင့်ဌာန အကြောင်း တင်ပြပေးပါမယ် WHUR 96.3 FM radio season ကို 1992 ခုနှစ် ကတည်းက တမိုင်းဝင် လူမဲ တက္ကသိုလ် Howard က နေ စတင်ခဲ့တာ ဝါ Washington DC မြို့တော် Dwight အသံလွှင့်ရမှာ အထူးသဖြင့် jazz guitar နဲ့ လူမဲ American တွေ အကြောင်း ဦးစားပေး တင်ဆက်ပါတယ် ဖြောပြေးနဲ့ ပညာပေး အစီအစဉ်တွေ ကို အသွင် တစ်မျိုး နဲ့ Howard တက္ကသိုလ် ဝင်းလယ်က WHUR အသံလွှင့်ရုံက နေ ထုတ်လွှင့်ပေးပါတယ် Sunny and the City လို့ သိကြတဲ့ နေ့လယ်ပိုင်း အစီအစဉ် ကို တော့ လူကြိုက်များပါတယ်
This is such a great part about being here at WHUR 96.3
WHUR 96.3 မှာ အလုပ်လုပ်ရတာ ပြောပါရီ အချိန်ကြီးလွှင့်နေရမလား R&B Hip Hop အားရည်လည်းလွှင့်နေလေ အလုပ်လုပ်ရင်းနဲ့တခြင်းတွေလည်းနားထောင်နေရတာ အဲ့ဒီတပူကောင်းတာမရှိပါဘူး
Such a good listening experience for if you're at work
America ကို Bosnia ဒုက္ခသည်အဖြစ်ရောက်လာတဲ့ Sunny and the City ဟာ तू मुंबई အစီအစဉ်ရဲ့ နာမည်ကိုသာ သုံးစွဲစေလိုတာပါ तू အမေရိကကိုရောက်လာစဉ်မှာ အသက် 12 နှစ်အရွယ်ဖြစ်ပြီးတော့ အင်္ဂလိပ်လိုစပြီးသင်ကြားရပါတယ် အထက်တန်းပြီးတော့ ရေဒီယို ထုတ်လို့ရေးအစီအစဉ်ကို तू ကရွေးချယ်ခဲ့တာပါ
It just felt so alive
ရေဒီယို အစီအစဉ်တွေမှာပြင်ဆင်ရတာ အမတန်ကြိုက်ပါတယ်ရှင် ဒီလောက်ကိုလုတ်ကိုလုံးမှာဖြစ်မယ်ဆိုပြီးတော့ ဆုံးဖြတ်မိတာပါ
Do these things I was like Oh my god, I have to be here.
Studio ရဲ့ အလုပ်လုပ်ရင်း ပညာ လဲ တင်ပေး နေတာ ဝါ Howard Tech တို့ မှာ အတန်လွင် ဘာသာ ရဲ့ ယူထားသူ တွေ လက် တွေ လာ တင် ကြား ကြ ပါတယ် ပညာ တင် နှင့် အလိုက် အလှည့် ကျ ရောက်လာ ကြ တာ ဝါ WHUR Radio ဟာ Tech တို့ College ပိုင်း စီးပွားရေး လုပ်ငန်း တစ်ခု ဖြစ် ပြီးတော့ အကျိုး အမြတ် ရ ယူတဲ့ ဌာန ဖြစ် ပြီး Washington DC Dwight ထုတ်လွှင့် ပေး နေတာ ဝါ အထူး သဖြင့် တော့ တချင်း တွေ ထုတ်လွှင့် ပေး ပါတယ် Elpain ha WHUR ye achidan director tu phit par de
Gogo music other
Gogo guitar ne tacha tchin rui naw de da kan DJ tamaw rui ga tadin pat kaun yet tu ma phyo phi par de jano tin set da rui ga tacha ha rui ne ma du ba u Washington ma nei pi lo Washington ma lu sin sa lou kai cha tu rui lo ကိုပါတာလဲခေါ်ကြပါ
ဘူး
မြန်မာအချိန်နဲ့ပတ်သက်တဲ့ထူးခြားသတင်းတွေ The Daily Drum လို့သုံးသက်ချက်အစီအစဉ်တွေလဲထုတ်လွှင့်ပေးပါတယ် White House Wednesday အစီအစဉ်လဲရှိပါတယ်
where I have a really great correspondent.
Amy Rosaya တင်တော့ကလည်းဒီအစီအစဉ်အတွက်စကားလာပြောပြပါတယ်။သူ့နာမည်က Ebony McMorris ပါ။အထူးသဖြင့်ခုလိုကာလမှာနိုင်ငံရေးအကြောင်းတွေဖြင့်တခြားအကြောင်းအရာတွေမျိုးစုံပြောပြပါတ
ယ်။ WHUR အသံလွှင့်ဌာနစတင်ကလေးကလူမဲတွေရဲ့သမိုင်းနဲ့ယဉ်ကျေးမှုသချင်းဂီတာသတင်းမျိုးစုံတင်ဆက်လာတာဖြစ်ပြီးတော့ပညာရပိုင်းအနေနဲ့လည်းလက်တွေ့တင်ကြားပေးနေပါတယ်ခင်ဗျာ။
ကိုအောင်တင်ဆက်တဲ့သုဒ္ဓဆောင်ရဲ့အမေရိကန်တခွင်အစီအစဉ်ဖြစ်ပါရဲ့ရှင်။အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုလည်းတင်ဆက်ပေးပါဦးမယ်။ အတိတ်ဒေသလူအပူချိန်၃ရက်အောက်ရှိတဲ့အေးအေးလွန်ခဲ့တဲ့ဝင်းကျင်မှာနေနိုင်ဖို့ဝီယိုဆွန်ဝတ်ဝန်ပူလာပဲရီဘာကြောင့်ခံနေရရှိတဲ့ဆိုတာကိုအိုင်ယာလန်နိုင်ငံကသူတည်တနာပညာရှင်တွေတွေ့လာပါပြီဒီတွေ့ရှိချက်ကနေသဘာဝ PFAS လို့ခေါ်တဲ့မပြောက်ပြဲတဲ့ထာဝရဓာတ်ရုပ်ပစ္စည်းထုတ်ဖို့အတွက်ပါမျှော်လင့်လာကြပါတယ်ရိုက်တာသတင်းတပုတ်ကိုအခြေခံပြီးတော့တော်ခင်မြို့သက်ကတင်ပြထားပါတယ်ရှင်
ထောက်ရှားသွားလာမှာရေခဲနေတာကြောင့်ခက်ခဲလေးရှိပါတယ်။ဒါပေမဲ့ဝင်ရိုးစွန်းဝတ်ဝန်တွေကတော့ထူးခြားနေတာဖြစ်ပြီးနိုင်ငံတကာသိပ္ပံပညာရှင်တွေပါတဲ့အဖွဲ့တစ်ဖွဲ့ရဲ့လေ့လာဆန်းစစ်ချက်တွေအရသူတို့ကိုယ်ပေါ်မှာရှိတဲ့ထူတဲ့အမွှေးတွေမှာရေမခဲစေတဲ့ထူးခြားတဲ့ဂုဏ်သက်တွေရှိတယ်တွေ့ခဲ့ပါတယ်။ဒီတွေ့ရှိချက်ကလည်း
အတိတ်ဒေသလိုအေးအေးလွန်တဲ့နေရာမျိုးကိုဒီဝတ်ဝန်မျိုးစိတ်တွေဘာကြောင့်ခံနိုင်ရရှိနေကြတယ်ဆိုတာအပြေရှာနိုင်ခဲ့ကြတာပါ။ဒါအပြင်ဒီဝင်ရုံးဝတ်ဝန်တွေမှာတွေ့ရတဲ့ရေခဲမတင်တဲ့ထူးခြားတဲ့ဂုဏ်သက်တွေရှိတယ်။ဓာတ်ရုပ်ပစ္စည်းတွေကိုတဘာဝအစီလွှားပါးလေးတစ်ခုဖြစ်နဲ့ထိတိရောက်ရောက်သုံးနိုင်တာကိုပါတွေ့လာတာကြောင့်သူ့ကိုစက်မှုလုပ်ငန်းမှာရေမခဲစေတဲ
နယ် Ireland သုတေသနစင်တာကပါရဂူကျောင်းသား Julian Carolan ကတော့ဒီဝက်ဝံတွေနှင်းတော်တဲ့နေပေမဲ့သူတို့ကိုမှရေခဲမတင်မဲဖြစ်နေတာဟာတိတ်ကိုထူးဆန်းနေတာကြောင့်စူးစမ်းချင်လာတယ်လို့ပြောပါတယ်
There's this amazing property they seem to have. They roll around and snow. They slide down hills in sub-zero conditions, but ice doesn't build up on
them. Drusi ma a ozia kong tatti de lu shi ni de lu be. Nin dore ma jun tho ni nan de lu. 3 degree aw yaw aw ae de niya ma taung saung de ka nai shaw sin nan de. Da ba mae tru ko ma yee khe de tin ni ba. Adi de ta ko chino lu myu lu de twa yin zabin rui, myak khou mwe rui, mho sait tha de tu so yin mho sait mwe rui ma nin rui phou mi lo yee rui khe ni da ba de.ဒါကြောင့်လေဒီစူးစမ်းရေးကိုစလုပ်ဖို့စိတ်ဝင်စားလာတော့
သူတေသနာပညာရှင်တွေဟာဝင်းရွှန်းဆွန်းကဝတ်ဝန်ရိုင်း6កောင်ရဲ့ကိုကအမွှေးတွေကိုနမူနာယူပြီးသူတို့ရဲ့ထူထဲတဲ့အမွှေးတွေပေါ်မှာတဘာဝအလျောက်ဖုံးနေတဲ့အစီလွှာမှာပါတဲ့ဓာတုပစ္စည်းတွေကိုအဓိကထားလေ့လာခဲ့ကြပါတယ်သူတို့ရဲ့တွေ့ရှိချက်ကို Science Advances စာဆောင်မှာတင်ပြခဲ့တာပါဒီဝတ်ဝန်ရဲ့ကိုပေါ်ကအမွှေးတွေကိုဖုံးနေတဲ့အစီလွှာမှာcholesterol, triglycerides နဲ့ fatty acid တွေပါဝင်နေပြီးသူကရေခဲမှာကပ်မနေအောင်တိတိတသားလှုပ်ပေးနိုင်တာကိုတွေ့ရပါတယ်။ဒီအစီအလွှာကိုဖယ်ရှားလိုက်တဲ့အခါဒီဝက်ဝံမှွေးတွေဟာလူရဲ့သဘင်မှွေးတွေလိုပဲရေခဲတွေလွယ်လွယ်ကူကူကပ်နိုင်တာတွေ့ရပါတယ်။ရေခဲတွေသူ့အမွှေးမှာကပ်မနေအောင်ဒီအမွှေးတွေကအစီတွေကအရင်ကလှုပ်ဆောင်ပေးတာတွေ့ရတယ်လို့လဲ Carolan ကပြောပါတယ်။
So the key is in these hair oils, there are components then that stop ice from sticking to them. And then through...
ကချက်ကတော့ဝက်ဝံမွေးအစီမှာပါတဲ့ပစ္စည်းတွေကရေခဲတွေကပ်မနေအောင်လှုပ်ပေးတာပါ။သူတို့ရဲ့အမွှေးမှာရှိတဲ့အစီကိုခွဲထုတ်ပြီးတော့စစ်ဆေးဆန်းတက်ရပါတယ်။ဘာလို့လဲဆိုတော့အဲ့ဒီမှာပါနေတဲ့ဓာတ်ပစ္စည်းတွေကတိတ်ကိုရှုပ်ထွေးလို့ပါ။အဲ့ဒီမှာပါတဲ့ဓာတ်ပစ္စည်းတချို့ကတိတ်စိတ်ဝင်စားဖို့ကောင်းပါလေ။အဲ့ဒီနဲ့ရေခဲနဲ့ဘယ်လိုတက်ရောက်မှုရှိသလဲဆိုတာစမ်းကြည့်တော့သူတို့ကပ်မနေအောင်လုပ်နိုင်တာတွေ့ရပါတယ်။ရေခဲမကပ်အောင်သူတို့ကလှုပ်ပေးနေတာပါ။
ဒီတွေ့ရှိချက်ကနေရေမခဲစီတဲ့သဘာဝပစ္စည်းတစ်မျိုးတီထွင်ဖန်တီးဖို့သူတေသနာပညာရှင်တွေစဉ်းစားလာကြပါတယ်။ဝက်ဝံမှွေးမှရှိတဲ့ဒီအစီဟာအခုလိုရေမခဲစီတဲ့အကျိုးကျေးဇူးပေးရုံမကပါဘူး။ဒီဝက်ဝံကြီးတွေတားကောင်ရှာတဲ့အမဲလိုက်တဲ့နေရာမှာအတန်လုံလုံနဲ့ချောင်းနိုင်တဲ့အပြင်သူတို့သွားလာရင်မှလွယ်လွယ်ကူကူရှော်ပြီးသွားနိုင်တာကြောင့်ဆွမ်းအင်လဲတိတ်တုံးစရာမလိုတော့ဘူးလို့ပြောပါတယ
် Polar bears as you can see in the infrared image they have a really effective
ရေစုံဝုံကိုအနီးအောက်ရောင်ကြီးအောက်မှာကြည့်ရင်သူတို့မှာတကယ်ထိရောက်တဲ့အပူကပစ္စည်းရှိနေတာတွေ့ရပါမယ်သူတို့မှာအစီတွေရှိတယ်ထူထဲတဲ့အမွှေးတွေလည်းရှိပါတယ်အမွှေးကတကယ်ထူပါတယ်သူတို့ကိုယ်ကအလေးချိန်များနေတော့သူတို့လှုပ်ရှားရတာခက်ပါတယ်တကယ်လို့သူတို့ကိုမှရေခဲတွေကတ်နေမှာဆိုရင်လည်းရေခဲနဲ့ညက်နေတာမျိုးဒါမှမဟုတ်ဖြံကိုလိုက်ဖမ်းတဲ့ခါမျိုးမှာတိတ်ကိုခက်ပါမယ်နောက်ပြီးတော့သူတို့အမဲလိုက်မှာဆိုရင်လည်းပြဿနာရှိပါမယ်ရေခဲတွေနဲ့ကတ်နေမှာဆိုရင်သူတို့လှုပ်ရှားတိုင်းအတန်ကထွက်နေမှာပေါ့ဒါကောင်ကိုချောင်းလို့ရမှာမဟုတ်ပါဘူးဒါကြောင့်ရေခဲတွေကတ်မနေဘူးကတိတ်ကိုအရေးကြီးပါတယ်ဒီစရာပြောရရင်ဒီကောင်တွေကတောင်ဆောင်တွေမှာဆိုရင်ရှော့ဆင်းပြီးတော့ခီးတွင်အောင်သွားတတ်ပါတယ်ဘာလို့လဲဆိုတော့သူတို့ကတိတ်မပြေးနိုင်ကြဘူးလေ။ဘာနဲ့တူလဲဆိုတော့ snow gear အပြည့်ထိုးပြီးတော့ပြေးတယ်လို့ပါပဲ။သူတို့ကတောင်ဆောင်တွေမှာနှင်းလျှောစီးတယ်လို့သွားလို့ရှိပါတယ်။ တို့ကရေခဲပြင်ပေါ်မှာအတံမထွက်ဘဲနဲ့ငင်းငင်းတသားလေးသွားနေတာမို့တပန်းတာနေပါလေ
ဝဝမှွေးမှာရှိတဲ့ရေမခဲစီတဲ့အစီလွှာကိုဆန်းဆက်လေ့လာမှုကနေရေမခဲစီတဲ့သဘောဝပစ္စည်းတစ်မျိုးတီထွန်ဖန်တီးဖို့အတွက်သူတေသနာအကျယ်ကျယ်ပြန့်ပြန့်လှုပ်လာသလိုရေခဲလောက်အောင်တိတ်ကိုအေးတဲ့နေရာမှာရေမခဲအောင်လှုပ်ပေးနိုင်မဲ့တုတ်ဆေးလိုအလွှာပါးလေးတစ်မျိုးတီထွန်နိုင်မဲ့ဆိုတာကိုပါသိလာကြပါတယ်လူတွေအတွက်သုံးတဲ့တဲ့အနေကြီးရဲ့ fluorine နဲ့ carbon တွေပါတဲ့ PFAS fluorinated compound နေရာမှာဒီဝင်ရိုးစွန်းဝက်ဝံတွေရဲ့အမွှေးကသဘာဝအဆီကိုအစားထုတ်ဖို့အတွက်မျှော်လင့်တယ်လို့သိပ္ပံပညာရှင် Carolyn ကပြောပါတယ
် Yeah that's the hope is PFAS fluorinated compounds they are really effective stopping ice sticking to them they're effective in so many parts of our life but they are
ဟုတ်ပါတယ်ဒါကမျှော်လင့်ချက်ပါfluorinated dabong တွေဖြစ်တဲ့ PFAS ကရေခဲမကပ်အောင်တကယ်ထိတိယယောက်လှုပ်ပေးနိုင်ပါလေ။အဲ့ဒီ dabong ကကျွန်တော်တို့လူနေမှုဘဝမှာအတော်နေရာယူပေမဲ့အတော်လက်အန္တရာယ်ရှိတာမလို့သိကူဆိုးပါ။ဒါကိုထာဝရဓာတုပစ္စည်း forever chemicals လို့ခေါ်ကြတာကလည်းအကြောင်းရှိပါလေ။သူတို့ကသဘာဝဝင်းကျင်မှာပျောက်မသွားဘဲအကြာကြီးနေနိုင်လို့ပါ။အဲ့ဒီတော့သူတို့ကိုအစားထိုးဖို့လုပ်မယ်ဆိုတာအကြံကောင်းပါ။တကယ်လို့ဒီဝက်ဝံမွေးစီလိုမျိုးနဲ့အစားထိုးနိုင်မယ်ဆိုရင်တော့ဒါကသဘာဝပစ္စည်းဖြစ်တဲ့အတွက်အနေရရှိတဲ့ထာဝရဓာတုပစ္စည်းပြဿနာကိုဖြေရှင်းဖို့တိတ်ကောင်းတဲ့နည်းပ
ါ PFAS အုပ်စုမှာပါတဲ့ဓာတုပစ္စည်းတွေဟာအပူဒဏ်၊ရေဒဏ်၊ဆီဒဏ်တွေကိုကောင်းကောင်းခံနိုင်ရင်ရှိပြီးသူတို့ကိုမကတ်တဲ့အိုတွေ၊အဝတ်အစားတွေ၊တုပ်ဆေးတွေ၊မီးသတ်ဆေးဘူးတွေအပြင်လူသုံးပစ္စည်းတွေ၊တန်ရှင်းပစ္စည်းတွေအပါဝင်နေရာအတော်များများမှာတုံးနေကြတာပါဒီလူကဖန်တီးထားတဲ့ဓာတုဒရပ်ပေါင်း PFAS yes ha အလွယ်တကူခြေပြက်ပြက်ကွယ်မသွားနိုင်တဲ့ဓာတုဓာတ်ပေါင်း forever chemicals ဖြစ်တဲ့အတွက်သူတို့နေရာမှာဒီသဘာဝဇီဝပစ္စည်းဖြစ်တဲ့ဝက်ဝံမွေးစီကိုပြောင်းလဲအစားထိုးနိုင်ဖို့သိပ္ပံပညာရှင်တွေစူးစမ်းနေတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံရဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါ
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာဖိပြုနေကြပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်စူးစမ်းနေပါတယ်ခင်ဗျာ
မတ်လ၂ရက်စနေနေ့မနက်ခင်း View Radio Season 2ကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။ကျမတို့ရဲ့ Season 2ကိုတော့မြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိထုတ်လွှင့်ပေးနေတာပါ။ View ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေနောက်ဆုံးရသတင်းနဲ့သတင်းဆောင်မတွေကိုတော့ကျမတို့ View Website စာမျက်နှာ bambi.viewnews.com အပြင် View ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းနားဆင်လို့ရပါတယ်။အခုဆက်ပြီးတော့သတင်းချင်းချုပ်ကိုတလက်တင်ပြပါဦးမယ်ရှင်။ယူကရိန်းကမြေရှားတပ်တွေကိုအမေရိကန်ကတူးဖော်နိုင်ခွင့်သဘောတူညီချက်အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီတို့သမ္မတအင်ဖြူတော်မှာဆွေးနွေးမှုဟာဒေါသနဲ့အပြန်အလှန်အော်ဟစ်အဆုံးသတ်သွားခဲ့ပါတယ်။သမ္မတထရမ့်ကယူကရိန်းသမ္မတကိုသဘောတူညီမှုယူခြင်းရင်ယူမယူရင်ဆက်မပြောဖို့အတွက်ပြောကြားခဲ့ပါတယ်။သမ္မတဇယ်လန်စကီဟာငြင်းကြေးရေးကိုလိုချင်တာမဟုတ်ဘူးဆိုပြီးတော့လည်းသမ္မတထရမ့်ကသူ့ရဲ့ Truth Social လူမှုကွန်ရက်စာမျက်နှာမှာရေးသားခဲ့ပါတယ်။ဒီနိုင်မှုတွေမှာသူ့ဘက်ကအသာစီးရဖို့အတွက်အမေရိကန်ပါဝင်စီချင်တာသာဖြစ်ပြီးတော့ငြင်းချမ်းရေးကိုတော့တကယ်လိုလားတာမဟုတ်ဘူးလို့သမ္မတထရမ့်ကယူကရိန်းသမ္မတကိုဝေဖန်ခဲ့တာပါသမ္မတဇယ်လန်စကီဟာအမေရိကန်တွေအလေးထားတဲ့အင်ဖြူတော်ဘဲဥပုံရုံးငန်းကိုမလီမဆာလုပ်ခဲ့တဲ့အကြောင်းနဲ့ငြင်းချမ်းရေးအတွက်အမှန်တကယ်အဆင်သင့်ဖြစ်မှသာပြန်လာနိုင်တယ်ဆိုပြီးတော့လည်းပြောကြားခဲ့ပါတယ်ခေါင်းဆောင်နှုတ်ဦးအခြေတင်ဆွေးနွေးပွဲအပြည့်မှာတော့ဒီပူတွဲသတင်းစာရှင်းလင်းပွဲကျင်းပမယ့်အစီအစဉ်ကိုပယ်ဖျက်ပြီးတော့ဒီယူကရိန်းသမ္မတဇယ်လန်စကီအင်ဖြူတော်ကနေစောစောစီစီပြန်လဲထွက်ခွာသွားခဲ့ပါတယ်ရှင်။နောက်အစ္စရေးနဲ့ဟာမက်စ်အဖွဲ့အကြားအပြစ်အခက်ရဲဆဲရေးဒုတိယအဆင့်ဆွေးနွေးပွဲကိုတော့အီဂျစ်နိုင်ငံကိုင်ရိုမြို့မှာစတင်နေပြီလို့အီဂျစ်ဆိုရသတင်းနယ်ပြန်ကြားရေးအဖွဲ့ကသတင်းထုတ်ပြန်ပါတယ်။ဒါဟာအပြစ်ရဲ့သဘောတူညီချက်ပထမအဆင့်အချိန်စေ့သွားပြီးတော့နောက်တနေ့မှာစတင်တာဖြစ်တယ်ဆိုပြီးတော့လဲပြောပါတယ်ရှင်။ဒီကနေ့အတွက်သတင်းကြေကျုံတဲ့အတူစစ်စင်တွေကတော့ဒီလောက်ပါပဲရှင်။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကကိုငင်းချမ်းရေးပါရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါရဲ့ရှင်မတ်လ၁ရက်စနေမနက်ခင်း VOA Radio အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိထုတ်လင့်ပေးခဲ့တာပါ ရုပ်သံစီစဉ်တစ်ခုလုံးကိုတော့ digital line တွေကနေဖမ်းယူကြည့်ရှုနိုင်တဲ့အပြင်စီစဉ်ပထမနာရီဝက်ကိုတော့ radio line တို့မီတာ25 30နဲ့40တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင်။ VOA ပရိသတ်များအားလုံးကိုရောစိတ်ပါစမ်းမဘေးကင်းကြပါစေ။ကျမခင်ဗျူထွေးပါ။နောက်စီစဉ်ဒီမှာပြန်ဆုံတွေ့ကြရအောင်ပါရှင်။